Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ်မေလ9ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49လို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကဆုမျက်မော်ပါရှင်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတတိပေးခဲ့တဲ့ကြားကပဲသမ္မတထရမ့်ကအမျိုးသားလွန်ကြိုရေးအကြံပေးအဖြစ်နဲ့မိုက်ကယ်ဖလင်းကိုခန့်ခဲ့တယ်ဆိုတာကိုအင်ဗျူတော်ကအတည်ပြုပြောလိုက်ပါတယ်ဗြိတိန်မှာရောက်နေတဲ့ဒေါက်ဆန်စုကြည်ကတော့ဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုရှားဖောင်တဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းစီစဉ်ပြီးမှလည်းဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကနေမြန်မာအစိုးရလုပ်နေတဲ့အပြောင်းလဲတွေနဲ့အခက်အခဲတွေကိုသိရအောင်လန်ဒန်မြို့သူမြို့သားတွေကိုယ်တိုင်လာကြည့်ကြဖို့ဖိတ်ခေါ်လိုက်တဲ့မိကွန်းအကြောင်းကိုလည်းကြားဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့မြောက်ကိုရီးယားနဲ့မြန်မာတန်ရေးအဆက်အသွယ်ရှိပေမဲ့မြန်မာတန်ယုံကိုမြောက်ကိုရီးယားမှာဖွင့်လှစ်ထားခြင်းတော့မရှိပါဘူး။ဘာကြောင့်မလဲ
။မြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာတော့မြန်မာတန်ယုံဖွင့်လှစ်ထားခြင်းမရှိပါဘူး။မြောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာသံမကြီးကိုတော့တရုတ်ပြည်သူ့သမ္မတနိုင်ငံဆိုင်ရာမြန်မာသံဆိုင်ရောနေပြီးတော့တွေ့ပြီးတော့တာဝန်ထမ်းဆောင်ပါတယ်။ဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံ
အမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးက VOA ကိုပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့စီးပွားရေးကဏ္ဍ၊သုတဆုံနဲ့အမေရိကန်တခွင်စတဲ့အစီအစဉ်တွေကိုကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆွမျက်မုံနဲ့ရှားဖောင်တို့ကပြောပြပါအောင်ရှင်။
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကသတိပေးခဲ့တဲ့ကြားကအငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကိုသမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့ခန့်ခဲ့တယ်ဆိုတာကိုအင်ဗျူတော်ကအတည်ပြုပြောလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်နိုဝင်ဘာလ10ရက်နေ့တုန်းကသမ္မတဘရက်အိုဘားမားနဲ့အင်ဗျူတော်မှတွေ့ဆုံခဲ့စဉ်မှာသမ္မတအိုဘားမားကမစ္စတာထရမ့်ကိုကိုယ်တိုင်သတိပေးခဲ့တာဖြစ်တယ်ဆိုတာကိုအင်ဗျူတော်ပြောခွင့်ရသူရှွန်စပိုက်ဆာကတင်းလာနေကသတင်းစာရှင်းလင်းပွဲမှာအတည်ပြုခဲ့ပါတယ်။ရွေးကောက်ပွဲကာလကထရမ့်ကိုထောက်ခံပြီးတော့သမ္မတအိုဘားမားရဲ့ဆွမ်းဆောင်မှုတွေကိုရှုတ်ချပြောကြားခဲ့တဲ့ဖလင်းကိုအိုဘားမားကသိမ့်မကြိုက်တာလူတိုင်းသိတယ်လို့မစ္စတာစပိုက်ဆာကဆိုပါတယ်။ဖလင်းရဲ့စီမံခန့်ခွဲမှုပုံစံကြောင့်စစ်ဖက်ထောက်လိုက်ရဲ့အကြီးအကဲရာထူးကနေ2014ခုနှစ်မှာသမ္မတအိုဘားမားဖယ်ရှားခဲ့တာဖြစ်ပါတယ်။မစ္စတာအိုဘားမားရဲ့သတိပေးမှုကြားကပဲဖလင်းကိုအမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့သမ္မတထရမ့်ကခန့်အပ်ခဲ့ပြီးတော့ရုရှားနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ကြတာကြောင့်24ရက်အတွင်းမှာပဲယာရုကနေဖယ်ရှားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီဖလင်းရဲ့နောက်ကြောင်းလုံခြုံရေးကင်းရှင်းကြောင်းထောက်ခံချက်ကို2016ခုနှစ်မှာဘာကြောင့်အိုဘားမားအစိုးရကဆက်ပြီးပေးထားတယ်လဲဆိုတာကိုအင်ဗျူတော်ပြောခွင့်ရစပိုက်ဆာကမေးခွန်းထုတ်ခဲ့ပါတယ်။အမေရိကန်ဆိုင်ရာရုရှားတပ်အမတ်ကြီးနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဖလင်းကဒုသမ္မတမိုက်ပန့်စ်ကိုလိန်ညာပြောခဲ့တယ်ဆိုတာကိုထရမ့်အစိုးရတက်လာပြီးချင်းမှာအင်မြူရတာဝန်ရှိသူတွေကိုသူသတိပေးခဲ့တယ်လို့ထရမ့်အစိုးရလက်ထက်ကရှေ့နေချုပ်တာဝန်ကိုခိတ္တတာဝန်ယူခဲ့သူဆယ်လီယိတ်စ်ကလည်းအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီကွဲကြားနာပွဲမှာပြောကြားခဲ့ပါတယ်။ကြားဖြတ်ထောက်လှမ်းမှုတွေအရဖလင်းနဲ့ရုရှားတပ်အမတ်ကြီးစာကေကက်စလက်တို့ကြားအဆက်အသွယ်ရှိခဲ့တယ်ဆိုတာသိရတယ်လို့ဆယ်လီယိတ်စ်ကတင်းနယ်လာနေကကြားနာပွဲမှာပြောကြားခဲ့ပါတယ်
။ American Republican ထက်လွတ်တော်မှဂျွန်မက်ကင်းဟာသမ္မတဒေါ်နယ်ထရမ့်အစိုးရရဲ့နိုင်ငံခြားရေးမူဝါဒကိုဝေဖန်လိုက်ပြီးကမ္ဘာတဝန်းလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြေအဝါအာရုံစိုက်လှုပ်ဆောင်မှုတွေမရှိဘူးလို့ပြောဆိုလိုက်ပါတယ်။လွတ်လပ်ခြင်းဆိုတာဟာလူသားတို့ရဲ့မွေးရာပအခွင့်အရေးဖြစ်တဲ့ဆိုတဲ့အယူအဆအပေါ်မှာအခြေခံထားတဲ့ကျွန်တော်တို့နိုင်ငံအနေနဲ့လူအခွင့်အရေးတွေနဲ့ပတ်သက်လာရင် American ပြည်ထောင်စုကထုတ်ဖော်ပြောဆိုဖို့တာဝန်ရှိတယ်လို့ Republican အထက်လွှတ်တော်အမကတောက်တာနဲ့ထုတ် New York Times သတင်းစာပါအတွင်းမြင်ဆောင်ပါကဏ္ဍမှာရေးသားခဲ့တာပါ။အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဟာအမေရိကန်ပြည်သူအကျိုးစီးပွားတွေကိုတိုးချဲ့လှုပ်ဆောင်ဖို့အတွက်ကြီးမားတဲ့အဟန့်တားတွေကိုဖန်တီးပေးရရောက်တဲ့ဆိုတော့နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့မကြာခင်ကပြောဆိုခဲ့တဲ့မှတ်ချက်ကို Mr. McCain ကဝေဖန်ပြောဆိုခဲ့တာပါဒီလိုပြောဆိုမှုတွေဟာကမ္ဘာတဝန်းမှာရှိတဲ့လူတွေကိုဖိနှိပ်ဖို့အတွက်နိုင်ငံခြားရေးဝန်ကြီး Tillerson ကသတင်းစကားပါလိုက်တယ်လို့ဖြစ်ပြီးဆိုလိုတာကမျှော်လင့်ချက်တွေအတွက်အမေရိကန်ကိုမျှော်ကိုးမနေနဲ့ကျွန်တော်တို့ရဲ့မူဝါဒတွေဟာကျွန်တော်တို့အကျိုးအများအတွက်သာလှုပ်ထားတာဖြစ်ပြီးမင်းတို့နဲ့မသက်ဆိုင်ဘူးဆိုတဲ့သဘောတည်ရောက်နေတယ်လို့မစ္စတာမက်ကင်းကဆောင်းပါးမှာဝေဖန်ရေးသားထားပါရဲ့ရှင်
ပြင်သစ်သမ္မတအဖြစ်ပြင်သစ်ပြည်သူတွေရွေးချယ်ခဲ့သူအမန်နျူအယ်မက်ခရွန်ကို ကမ္ဘာတဝန်းကခေါင်းဆောင်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကဂုဏ်ပြုစကားပါနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမစ္စတာမက်ခရွန်စီကိုတင်းနှံလာနေကတယ်လီဖုန်းနဲ့ဆက်သွယ်ဂုဏ်ပြုစကားပြောခဲ့တယ်လို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကပြောပါတယ်။မက်ခရွန်နဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့တင်းနှံကနေနေတော့ကလည်းသမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ပြင်သစ်သမ္မတအသစ်ဖြစ်လာမဲ့အမနျူအယ်မက်ခရွန်နဲ့ပြင်သစ်ပြည်သူတွေကိုဂုဏ်ပြုပြောကြားခဲ့သူတွေထဲမှာအမေရိကန်သမ္မတရွေးကောက်ပွဲဝင်ခဲ့သူဟစ်လာရီကလင်တန်အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားသူဂျက်စီဂျက်ဆန်နဲ့နယူးယောက်မြို့တော်ဝန်ဘီလ်ဘလာစီယိုတို့လည်းပါဝင်ပါတယ်။မစ္စတာမက်ခရွန်အနိုင်ရမှုဟာခိုင်မာစည်းလုံးနဲ့ပြင်သစ်ဂျာမနီဆက်ဆံရေးရဲ့အနိုင်ရမှုဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကပြောကြားခဲ့ပါတယ်။ပြင်သစ်ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာပြီးတဲ့နောက်အရင်ဆုံးဂုဏ်ပြုစကားပြောခဲ့ကြသူတွေထဲမှာဂျာမနီဝန်ကြီးချုပ်လည်းပါဝင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလည်းပြင်သစ်ဟာဗြိတိန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးဘုံအလေးထားတဲ့ကိစ္စတွေမှာသမ္မတသစ်နဲ့အတူလက်တွဲလှုပ်သွားဖို့စိတ်အားထက်သန်ကြောင်းပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံကို EU ဥရောပသမဂ္ဂတွေမှဆက်ရှိနေဖို့လိုလားတဲ့မက်ခရွန်ကိုပြင်သစ်ပြည်သူတွေကရွေးချယ်ခဲ့တာကြောင့် EU နဲ့အတူသွားမယ့်အနာဂတ်ကိုပြင်သစ်ကရွေးချယ်ခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ EU ကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာက Twitter ပေါ်မှာရေးသားခဲ့ပါတယ်။တခါဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထရပ်ကတော့ပြင်သစ်ဟာလွတ်လပ်မှုညီမျှမှုနဲ့အပြန်အလှန်ယဉ်ညှ်ချစ်ကျင်မှုကိုရွေးချယ်ပြီးတော့သတင်းမှားတွေကိုစန့်ကျင်ကြောင်းပြသခဲ့ကြတယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဂုဏ်ယူကြောင်းပြောကြားခဲ့ပြီးပြင်သစ်နဲ့ရုရှားကြားအပြန်အလှန်မယုံကြည်မှုတွေကိုကြော်လွှားကနိုင်ငံတကာတည်ငြိမ်လုံခြုံရေးအတွက်စီးလုံးကြဆိုလို့ရုရှားအစိုးရဝက်ဘ်ဆိုက်ပေါ်မှာရှင်းသားဖော်ပြခဲ့ပါတယ်။အလားတူဂျပန်တရုတ်ဩစတြေးလျနဲ့လက်တင်အမေရိကန်နိုင်ငံတွေကလည်းအမန်နျူအယ်မက်ခရွန်ရဲ့အောင်မြင်မှုကိုကြိုဆိုခဲ့ကြပါတယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဗုဒ္ဓဦးနဲ့ကြာရင်ဝါရှင်တန်မှာတွေ့ဆုံဖို့ရှိပြီး Syria, Ukraine နဲ့တခြားနိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပါတယ်။ Syria ရဲ့နဲ့ပတ်သက်လို့အကြမ်းဖက်မှုလျှော့ချရေး Syria ပြည်သူတွေစီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဝေနိုင်ရေးနဲ့ပဋိပက္ခတွေဖြည့်ရှင်းဖို့နိုင်ငံရေးဆွေးနွေးမှုတွေလုပ်နိုင်ဖို့အတွက်စတဲ့အကြောင်းတွေကိုနိုင်ငံခြားရေးဝန်ကြီးကဆွေးနွေးသွားဖို့ရှိတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Syria နိုင်ငံမှာအကြမ်းဖက်မှုလျှော့ချရေးဇုံတွေသတ်မှတ်သွားမဲ့ရုရှားရဲ့အစီအစဉ်ကိုအမေရိကန်ကအနေကစောင့်ကြည့်လေ့လာသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောဆိုလိုက်ပြီးနောက်အခုလိုကြေညာချက်ထွက်ပေါ်လာတာပါ။တနင်္လာနေ့တုန်းကဆီးရီးယားရေးဆိုပြချက်နဲ့ပတ်သက်လို့မင်းမြတ်ရမှာတော့ Mr. Mattis ကဒီကိစ္စဟာလွယ်မြောင်တဲ့ခက်ကြောင်းဒီကိစ္စအလုံးဖြစ်ဖြစ်အဆိုပြချက်တွေကိုပြန်လည်သုံးသပ်သွားမယ်လို့ဆိုပါတယ်။၆နှစ်ကြာဖြစ်လာတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ဖို့အတွက်ဆီးရီးယားမှာသူတို့အဆိုအကြမ်းဖက်မှုလျှော့ချရေးဇုံတွေသတ်မှတ်သွားမယ်ဆိုတဲ့ရုရှားရဲ့အဆိုပြချက်ကိုပြီးခဲ့တဲ့တစ်ပတ်ကပဲရုရှား၊တူရကီနဲ့အီရန်နိုင်ငံတို့ကသဘောတူခဲ့ကြတာပါ။ Kazakhstan မြို့တော်အစ်တနာမှာပြုလုပ်တဲ့နောက်ဆုံးအကြိမ်ငင်းငယ်ရေးစကားပြောဆိုဆွေးနွေးပွဲရဲ့အဆုံးမှာပဲဆီးရီးယားပြစ်ခတ်ရဆဲရေးအတွက်အမခန့်ပြုလုပ်ပေးတဲ့ဒီသုံးနိုင်ငံကကိုယ်စားလှယ်တွေသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်းသဘောတွေနဲ့အစ္စလာမစ်ဆွေးတွေ့ကြရတဲ့အဓိကထိန်းချုပ်မှုရှိတဲ့နယ်မြေ၄နေရာမှာဒီပြစ်ခတ်တိုက်ခိုက်မှုတွေလျှော့ချလို့ရအောင်ဆိုတဲ့အဆိုပြုချက်ထဲမှာပါဝင်ပါတယ်။ဒီကနဦးသဘောတူညီချက်ဟာတောက်ကြနဲ့ညတကောင်ရန်အချိန်မှစပြီးအသက်ဝင်မှဖြစ်ပါတယ်။အဲ့ဒီဇုံတွေဟာအမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေဒါစခန်းနဲ့နှိကတယ်လို့ရုရှားကပြောပါတယ်ရှင
်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းမဖက်တဲ့နည်းနဲ့ရရှိအောင်ပြောင်းလဲကြိုးစားခဲ့တဲ့သူဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလန်ဒန်မြို့တော်ကအမြင့်ဆုံး Honorary Freedom of the City of London ဂုဏ်နူးဆောင်ဆုကိုပေးအပ်ခဲ့ပါတယ်။တင်းနှံလာနေကလုပ်ခဲ့တဲ့အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုတွေကိုချီးကျူးခဲ့တယ်လို့လန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံလာလေပေါ်လဲဖိတ်ခေါ်ခဲ့ပါတယ်။ NLD အစိုးရစ조사လုပ်နေတဲ့အပြောင်းအလဲတွေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လဲဆိုတာသိရအောင်လို့ကိုယ်တိုင်လာကြည့်ကြဖို့အတွက်ဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။မငြိမ်းချမ်းသေးတဲ့မြန်မာနိုင်ငံမှာ honorary freedom suit ပေးတာကိုကန့်ကွက်တဲ့ကချင်တိုင်းရင်းသားတချို့နဲ့ရိုဟင်ဂျာတွေကလည်းအခမ်းအနားကျင်းပတဲ့ Guildhall အဆောက်အဦရှိမှာဆန္ဒပြခဲ့ကြတယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ဆွမ်းဆောင်မှုကိုထောက်ခံသူတွေကလည်းလာရောက်အင်အားပြခဲ့ကြပါတယ်။ဒီနေ့လာနေကပဲဒေါ်အောင်ဆန်းစုကြည်ဟာ Britain ကာကွယ်ရေးဝန်ကြီး Sir Michael Fallon ဗြိတိန်နိုင်ငံသားရေးနဲ့တနသဟယရေးရဝန်ကြီးဌာနအာရှပစိဖစ်ရေးရဒုတိယဝန်ကြီးအလောက်ရှာမာဗြိတိန်နိုင်ငံအပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးရိုက်စတူဝတ်တို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ဒေါက်တာဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ရှင
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်သဲနီကျေးရွာအနီးမှာလက်လုံမိုင်းပြုတ်လောက်ရာကနေပောက်ကွဲမှုကြောင့်အမျိုးသားအုပ်သေဆုံးပြီး၃ဦးထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရာနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးရှင်းလင်းမှုတွေလှုပ်ဆောင်နေပါတယ်မေလ၄ရက်နေ့မှာပောက်ကွဲမှုဖြစ်ခဲ့ပြီးနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကပောက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုတွားရောက်စစ်ဆေးမှုတွေလုပ်နေတာပါရှင်းလင်းမှုအတွင်းပလတ်စတစ်နဲ့ထည့်ထားတဲ့ရန်ကန်မီးသွေးမုံအသင့်ရောစထားတဲ့ငါးပြီကန်ဆန်တဲ့အထုတ်ထုတ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လက်လုံမိုင်းပြုတ်လောက်ရာမှာအုံပြတဲ့မီးသွေးနဲ့ရန်မုံထုတ်တွေနဲ့တခြားပစ္စည်းပြီးတော့ဒီတခြားလူသုံးပစ္စည်းတွေကိုလည်းတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်လက်လုံမိုင်းပြုတ်လောက်လို့တည်ဆုံသွားတဲ့သူတွေနဲ့ဒီထိခိုက်ဒဏ်ရာရခဲ့တဲ့သူတွေနဲ့ပါဝင်ပတ်သက်မှုရှိသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်စုံစမ်းနေတယ်လို့လည်းဆိုပါတယ်ဒီချိန်ထဲမှာပဲပြည်တွင်းစစ်ကြောင့်တိုင်းရင်းသားနယ်မြေတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖက်စလုံးကထောင်ထားတဲ့မြေမြုပ်မိုင်းအန္တရာယ်ဆိုင်ရာအစီရင်ခံစာတစ်စောင်ကိုနိုင်ငံတကာကြက်ချင်နေအဖွဲ့ ICRC ကထုတ်ပြန်ခဲ့ပါတယ်ပြည်တွင်းစစ်ပတိပခါကြောင့်အန္တရာယ်အိုအိမ်ဆုံးခွာပြီးတော့ပြည်တွင်းရွှေ့ပြောင်းဒုက္ခတွေဖြစ်ကြရတဲ့ဒေသခံရွာသားတွေမိမိတို့နေရာကိုမပြောင်းရဲကြတာဟာမြေမြုပ်မိုင်းအန္တရာယ်ကြောင့်ဖြစ်တယ်လို့မေလ၈ရက်နေ့ကထုတ်ပြန်တဲ့ ICRC ရဲ့စီရင်ခံစာမှာဖော်ပြထားပါတယ်2015ခုနှစ်ကနေစပြီး ICRC အဖွဲ့ဟာမြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းတွေအတွက်ဒီစေတနာဝန်ထမ်းပေါင်း200နီးပါးတင်နှံပေးခဲ့ပြီးအဲ့ဒီစေတနာဝန်ထမ်းကနေတနင်္လာရီတိုင်းပဲခူးတိုင်းအရှိချမ်းကရင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့ကလူပေါင်း 2,100 ကျော်ကိုမြေမြုပ်မိုင်းအန္တရာယ်အသိပညာပေးမှုတွေပြန်လည်ပေးဝင်နိုင်ခဲ့တယ်လို့ ICRC ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာသမ္မတသစ်ရွေးချယ်ဖို့ပြည်သူတွေမဲပေးရွေးချယ်နေကြပါပြီ။ရွေးကောက်ပွဲဝင်ကြတဲ့သမ္မတလောင်းတွေမေလ၈ရက်နေ့အထိနောက်ဆုံးမဲဆွယ်မှုတွေလုပ်ခဲ့ကြပါရယ်။လူလူသဘောထားစစ်တမ်းတွေမှာရှေ့ဆုံးကပြေးနေတဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းမွန်ဂျေအင်းကပြည်သူတွေရဲ့အင်အားစီးလုံးမှုနဲ့ပြဿနာတွေကိုကျော်လွှားကြရမယ်လို့နောက်ဆုံးမဲဆွယ်ပွဲမှာပြောကြားခဲ့ပါရယ်ရှင
်။
မဆုမြတ်မုံနဲ့ရှားဖောင်တို့ကအင်္ဂါနေ့နေ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်ကျေးဇူးပါရှင်ဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နောက်ဆုံးအခြေအနေသတင်းကိုအခုတော့အပြည့်အစုံပြောပြမှာပါမြန်မာအစိုးရလုပ်နေတဲ့အပြောင်းလဲတွေနဲ့အခက်အခဲတွေကိုသိရအောင်လန်ဒန်မြို့သူမြို့သားတွေကိုယ်တိုင်လာကြည့်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်လန်ဒန်မြို့တော်ကပေးရတဲ့ဂုံတူးဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Freedom of the City ဆုကိုဒေါက်ဆန်းစုကြည်လက်ခံရယူစဉ်မှာအခုလိုဖိတ်ခေါ်ခဲ့တာလည်းဖြစ်ပါတယ်အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်
မြန်မာနိုင်ငံမှာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအပြောင်းလဲတွေကိုအကြမ်းမဖက်တဲ့နီးနဲ့ရရှိပြောင်းလဲအောင်ကြိုးစားခဲ့သူတယောက်ဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလန်ဒန်မြို့တော်က Honorary Freedom ဂုံတူးဆောင်ဆုကိုပေးအပ်ခဲ့ပါတယ်။လန်ဒန်မြို့တော်အကြီးအကဲတွေကရွေးချယ်ပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Honorary Freedom of the City of London ဘွဲ့ပေးပွဲကိုလန်ဒန်မြို့ကအထင်ကြီး Guild Hall အဆောက်အဦထဲမှာအခမ်းအနားနဲ့တင်းနှင်လာနေကကျင်းပခဲ့ပါတယ်။ဒီဂုံပြုတ်ဘွဲ့ပေးပွဲကိုတက်ရောက်ခွင့်ရသူတယောက်ဖြစ်တဲ့လန်ဒန်မြို့မှာနေသူမတ်တူးမာကဒေါက်ဆန်းစုကြည်ဂုံပြုတ်ခံရတာဟာမြန်မာလူမျိုးအလုံးမြန်မာတိုင်းနိုင်ငံလုံးအတွက်ဂုဏ်ယူစရာဖြစ်တယ်လို့အခုလိုပြောပါတယ်
။ဒီဘွဲ့ကလန်ဒန်မြို့ဂုံတူးဆောင်အနေနဲ့ပေးရတဲ့မှာအမျိုးဆုံးဘွဲ့ဖြစ်ပါတယ်။အဲ့အတွက်ကြောင့်မလို့တကယ်ဆိုလို့ရှိရင်မြန်မာလူမျိုးတယောက်အနေနဲ့မလို့အရန်ဂုံယူစရာကောင်းပါတယ်။ဒီဘွဲ့မျိုးကတောင်အာဖရိကနိုင်ငံမှာဒီလိုမျိုးညံ့ဆောင်လက်လက်ရေးတိုက်ပွဲဝင်နေတဲ့နော်ဆန်မန်ဒလာရောဒက်စမတူတူရောအဲ့လိုလူမျိုးတွေပဲပြေးခဲ့ပွဲလည်းဖြစ်တယ်လို့လန်ဒန်မြို့ရဲ့အမျိုးဆုံးဂုံတူးဆောင်ပွဲလည်းဖြစ်တဲ့အတွက်ကြောင့်မို့တကယ်တော့မြန်မာလူမျိုးတယောက်အနေနဲ့ပါမကတော့ပေါ့လေဒီမှာတန်းကြီးတစ်ခုလုံးနေတယ်အင်ဒန်ကိုဂုံယူတိုက်တဲ့ပွဲတစ်ခုဖြစ်ပါတယ်အထူးကြောင့်ပြောမယ်ဆိုလို့ရှိရင်တော့ပွဲကတော့အဓိကတော့မြန်မာလူမျိုးတွေအများစုတက်တဲ့ပွဲမဟုတ်ဘူးပေါ့နော်ဆိုတော့လန်ဒန်ကတိကနေပြီးတော့သူတို့အဓိကဖိတ်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီမြန်မာပြည်နဲ့ပတ်သက်တဲ့အဖွဲ့အစည်းအလုံးမျိုးရနေပြီးတော့နောက်ပြီးတော့ Commonwealth ကလူတွေအဲ့လိုအများစုတက်တယ်မြန်မာကတော့လူနည်းစုပါပဲအမတိတလောက်ဆို35ယောက်အဲသူတို့ဖိတ်တယ်လို့ပြောပါတယ်
ဂုံပြုတ်ဘွဲ့လက်ခံယူခဲ့တဲ့ဒေါက်ဆန်းစုကြည်ကကျေးဇူးတင်စကားပြောခဲ့တာမှာလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုကိုချီးကျူးခဲ့တယ်လို့မြန်မာနိုင်ငံကအပြောင်းလဲတွေကိုသိရှိနိုင်ဖို့လန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ခဲ့ပါတယ်။တနှစ်ကျော်သာတက်တန်းရှိနေတဲ့ NLD အစိုးရစ조사လုပ်နေတဲ့အပြောင်းလဲတွေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကိုယ်တိုင်သိရအောင်လို့လာကြည့်ကြဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့မတ်တူးမာကပြောပြပါတယ်
။အဓိကပေါ့လေအမှတ်သဘောကျတာကတော့ လက်ရှိမှာသူတို့ကအစိုးရဖြစ်လာပြီလို့ပြောနေတယ်။တကယ်တမ်းကျတော့ဒီအာဏာနဲ့လုပ်ပိုင်ခွင့်အလုံးကသူတို့အနေနဲ့အကုန်လုံးအပြေအဝမရရှိသေးရဲ။နောက်တစ်ခုကလက်ရှိလုပ်ပိုင်ခွင့်ရထားတဲ့ခြေအနေပြီးတော့လုံတဲ့ညလုံနေရမှာလုံပြရည်အများကြီးရှိနေတယ်ကြောင့်မို့ဒါဟာ overnight ပေါ့နော်တ냐ရနေလုံးလို့မရဖြစ်တဲ့ကြောင့်မို့လုံတဲ့လုံတိုက်ကြောင်းလည်းပြန်ကြောင်းလည်းထိုက်တာလို့တတ်သမမအချိန်ကသူတို့အစိုးရလက်ရှိအချိန်ကလာတယ်မို့လုံထားပြီးပြီဆိုတဲ့အကြောင်းနဲ့နောက်ပြီးတော့ဒီမှာရှိရလူတွေအကုန်လုံးကိုလည်းလာကြည့်ဖို့သူကဖိတ်ခေါ်ပါတယ်ဗောလေအဲ့လိုလာကြည့်တဲ့အခါမှာဆိုလို့ရှိရင်လက်ရှိဒီမှာဒီထဲမှာဒီလိုမျိုးအပြောင်းလဲနေပြည်ပြောင်းလဲတွေလုပ်ဖို့အတွက်ကိုဘယ်လောက်ကြိုးစားပြီးတော့လုပ်နေရလဲဘယ်လောက်ခက်ခဲရှိရသွားလဲကိုယ်တိုင်လာကြည့်တဲ့အခါမှာပိုသိနိုင်မယ်လို့လည်းပြောရခေါ့နော်နောက်တစ်ခုကကြတော့လက်ရှိလောကမှာဒီမိုကရေစီရသွားပြီဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီလို့ပြောပေမဲ့ဟိုတကယ်တမ်းကျတော့ 100% ဒီမိုကရေစီနိုင်ငံအဖြစ်တစ်ခုကိုလည်းဖြစ်ပြီးပါဘူးဆိုတဲ့အကြောင်းလေးထည့်ပြပါပ
ါမေလ၈ရက်နေ့တနင်္လာနေ့ကတောင်အောင်ဆန်းစုကြည်ကို Honorary Freedom ဂုံတူးဆောင်ဘွဲ့ပေးတဲ့အခမ်းအနားကျင်းပတဲ့ Gail Hall အဆောက်အဦရှိမှဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်လွတ်လပ်မှုကိုမခံစားရသေးဘူးဆိုတော့ကချင်တိုင်းရင်းသားတချို့နဲ့အခွင့်အရေးတောင်းဆိုနေတဲ့ရိုဟင်ဂျာတွေကအော်ဟစ်ကျွေးကြော်ဆန္ဒပြခဲ့ကြပါတယ်။အလားတူဒီဆန္ဒပြပွဲကိုကန့်ကွက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရည်တည်ဆောင်ရွက်မှုကိုထောက်ခံသူတွေကလည်းထောက်ခံမှုကိုလာရောက်ပြသခဲ့ကြပါတယ်။ဒီနေ့လာနေကပဲဒေါ်ဆန်းစုကြည်ဟာဗြိတိန်ကာကွယ်ရေးဝင်ကြီးဆာမိုက်ကယ်ဖဲလန်နဲ့လည်းကာကွယ်ရေးဝင်ကြီးရုံးမှသွားရောက်တွေ့ဆုံခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံသားရေးနဲ့ဒနာတဟာရရေးရဝင်ကြီးဌာနအာရှပစိဖစ်ရေးရဒုတိယဝင်ကြီးအလော့ရှာမားနဲ့လည်းတနင်္လာနေ့ညနေပိုင်းကဒေါအောင်ဆန်းစုကြည်ကသူတဲခိုနေတဲ့လန်ဒန်ကဒေါ်ချက်စတာဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာနိုင်ငံကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်နေမှုတွေ၊ရခိုင်ပြည်နယ်အရေးကိစ္စနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကိုစွမ်းဆောင်ရည်မြင့်တင်မှုသင်တန်းတွေပေးရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။တညနေထဲမှာပဲဗြိတိန်နိုင်ငံရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးရိုက်စတူဝတ်နဲ့လည်းဒေါ်ချက်စတာဟိုတယ်မှာပဲဆက်လက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်အစိုးရကပံ့ပိုးကူညီပေးနေတဲ့ကိစ္စတွေအပြင်နှစ်နိုင်ငံကြားမှာပညာရေး၊ကျန်းမာရေး၊လျှက်စစ်စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဒီကနေ့မေလ9ရက်မနေ့ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံဖို့ရှိပါတယ်။စုစုပေါင်းအယောက်300တွေ့ဆုံခွင့်ရမှာဖြစ်တယ်လို့မတ်တူမာကပြောပြပါတယ်
။ဘယ်နှစ်ပတ်သက်ပြီးအစီအစဉ်ဒိတ်ဒိတ်ကိုတော့မှတိကျမတိပါဘူး။မေခွန်းနဲ့မေခွန်းရမှာပြောပါလို့။ဒါပေမဲ့ဟိုနေရာအခက်အခဲတွေပိုင်းကြောင့်တော့လူ300လို့တော့တတ်မှတ်ရတာပေါ့လေ။ခုလောလောဆယ်တော့အထိတ်ခံထားတဲ့လူတွေအားလုံးတယောက်ခွင့်ရရှိသူတွေအားလုံးကတော့မနေ့ကို9နိုင်ခွဲနဲ့9နိုင်လူစားကောင်နောက်ဆုံးထားပြီးတော့နေရာယူပေးရမှာဖြစ်ပါတယ်။
မေလ၄ရက်နေ့ကဗြိတိန်နိုင်ငံကိုဒေါအောင်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဂျွန်လကျင်းပမဲ့ရွေးကောက်ပွဲပြင်ဆင်နေချိန်ဖြစ်တာမို့အလုံများနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တော့အခုခီးစဉ်အတွင်းတွေ့ဆုံဖို့မရှိဘူးလို့သိရပါတယ်။ဗြိတိန်မယင်မာကြီးဒုတိယမြောက်အဲလိဇဘက်အင်ရှေ့ဆန်ဝေလာမင်းသားချားလ်စ်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်တို့နဲ့တော့ပြီးခဲ့တဲ့သတင်းပတ်ထဲမှာတီးကြားစီဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်၊အီတလီ၊ဗာတီကန်နဲ့ဗြိတိန်နိုင်ငံတွေစီကိုခီးထွက်နေတာဖြစ်ပါတယ်ရှင်
။ဒါကတော့မဆုမြတ်မွန်ပြောပြသွားတာပါ။အခုတော့မြောက်ကိုရီးယားနဲ့မြန်မာတန်တမာရေးဆက်ဆံရေးကိုကြည့်ကြရအောင်ပါ။မြောက်ကိုရီးယားကမြန်မာနိုင်ငံမှာတန်ယုံဖွင့်ထားပေမဲ့မြန်မာနိုင်ငံကမြောက်ကိုရီးယားမှာတော့တန်ယုံဖွင့်မထားတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်တာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။အဲဒီတော့မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့တန်မတ်ကြီးကိုစတင်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားလို့ခေါ်တဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံဟာတန်တမာဆက်သွယ်ရှိပါတယ်။ထို့ရာတွင်မြောက်ကိုရီးယားနိုင်ငံမျိုးတော့ပြုံရမ်းမှာတော့မြန်မာတိုင်ယုံဖွင့်လှစ်ထားခြင်းမရှိပါဘူး။မြောက်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုတော့တရုတ်ပြည်သူ့သမ္မတနိုင်ငံဆိုင်ရာမြန်မာတန်ယုံကနေပြီးတော့တွဲပြီးတော့တာဝန်ထမ်းဆောင်ပါတယ်။ဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံမှာကျွန်တော်တို့တန်ယုံမရှိပါဘူးခင်ဗျာ
။ဟုတ်ကဲ့မြောက်ကိုရီးယားနဲ့အဲ့တန်တမန်ရေးဆက်ဆက်ရေးကြတော့အခုဘယ်လိုမျိုးအနေထားရှိပါလဲရှင်
။ဟောနိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံကကျွန်တော်တို့ရဲ့နိုင်ငံသားရေးဝါဒကိုကောင်တက်ပေါ်တဲ့နေရာမှာနိုင်ငံအားလုံးနဲ့ခင်မင်ရင်းပြီးတဲ့ဆက်ဆံရေးကိုတည်ဆောက်မယ်ဆိုတဲ့နိုင်ငံသားရေးဝါဒကိုကောင်တက်ပေါ်နေတာဖြစ်ပါတယ်။ဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံကနေပြီးတော့လဲ မြန်မာနိုင်ငံနဲ့တရမာဆက်သွယ်ပြုလုပ်ချင်ပါတယ်ဆိုတော့သူတို့ကမ်းလှမ်းတဲ့ဟာကိုကျွန်တော်တို့လည်းသုံးပြန်တဲ့အနေနဲ့တရမာဆက်သွယ်တည်ထောင်ခဲ့ခြင်းဖြစ်ပါတယ်။တည်ထောင်ခဲ့ခြင်းဖြစ်ပါတယ်ဆိုတဲ့ဟာလည်းပြောရမယ်ဆိုလို့ရှိရင်တော့1983ခုနှစ်မှာကျွန်တော်တို့ဖြစ်ရတစ်ခုဖြစ်ခဲ့ပါတယ်။ဒီဖြစ်ရတစ်ခုကြောင့်ကျွန်တော်တို့ကမြောက်ကိုရီးယားနဲ့တရမာဆက်သွယ်ဖြတ်ခဲ့ပါတယ်။ဆိုရရင်2000ခုနှစ်နောက်ပိုင်းမှာသူတို့ဘက်ကနေပြီးတော့တန်တမာဆက်သွယ်ပြန်လဲစတင်မှုကဏ္ဍခဲ့တာကိုကျွန်တော်တို့တုံ့ပြန်နေနေနဲ့တန်တမာဆက်သွယ်ပြန်လဲစတင်မှုဖြစ်ပါတယ
်အခုအဲ့တော့မြောက်ကိုရီးယားတန်မတ်ဆင်ကတော့မြန်မာနိုင်ငံမှာရှိနေတာပေါ့နော
်ဟုတ်ပါတယ
်အဓိကအဲ့တော့ဒီမြန်မာဘက်ကမစ်ရှင်ကမြောက်ကိုရီးယားမှာသွားပြီးမထားတဲ့အကြောင်းညာရောဘာကြောင့်ပါလဲရှင
်ဟာမထားရတဲ့အကြောင်းညာရောနိုင်ငံဆက်ဆံရေးမှာဆိုလို့ရှိရင်ဒီတန်တမာဆက်သွယ်ကလွယ်လို့ဒီဘဝရဲ့ပတ်သက်ပြီးတော့လည်းအခုဆက်ဆံရေးမှာမရှိတော့ပါပဲမရှိဘူးဆိုတဲ့ဟာကလည်းအားလုံးသိရတဲ့အတိုင်းပဲကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဆက်မှတ်ထားတဲ့ဒီဘဝရဲ့ပိတ်ဆို့မှုတွေရှိပါတယ်ဒီဘဝရဲ့ပိတ်ဆို့မှုတွေကိုနိုင်ငံအားလုံးကနေပြီးတော့လိုက်နာဖို့ဆိုတဲ့ဟာကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဖုံးပြချက်တွေနဲ့ဆက်မှတ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအနေနဲ့ဒီနိုင်ငံနဲ့ပြုလုပ်ထားတဲ့ဒီဘဝရေးဆက်တွေ့တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ဒီကျွန်တော်တို့ဆောင်ရွက်ခြင်းမရှိပါဘူးဆိုတဲ့ဟာတော့အဲဒါကြောင့်မို့မြောက်ကိုရီးယားနိုင်ငံမှာသံရုံးဖွင့်နေထားခြင်းမရှိခြင်းဖြစ်ပါတယ်ဒီနှစ်နိုင်ငံကပြည်သူတွေကလည်းနှစ်နိုင်ငံကြားမှာတွားလာတဲ့ဟာလည်းဒီလောက်လည်းများပြားခြင်းမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်
အခုအဲ့တော့ပြီးခဲ့တဲ့အပတ်ကအမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လာဆင်နဲ့ဒီအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့တယ်။နောက်မြန်မာဘက်ကလည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းလည်းတက်ရောက်တဲ့ခါကျတော့အဲ့ဒီမှာဒီမြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ဘက်ကသူတို့ဘယ်အချက်တွေကိုအာဆီယံဘက်ကလုပ်ပေးနိုင်မလဲဆိုတဲ့အပိုင်းဆွေးနွေးတဲ့ခါမှာဒီမြောက်ကိုရီးယားနဲ့တန်တမာရေးရှော့ချဖို့ကိစ္စတို့နောက်မြောက်ကိုရီးယားနဲ့စီးပွားရေးဆက်ဆံရေးကုန်တယ်မှုတွေကိုနောက်ပိတ်ဆို့ဖို့ပေါ့နော်သူတို့ဒီတိုက်တွန်းတာမျိုးတွေလည်းရှိခဲ့တော့ဒီပေါ်မှာရောတန်မတ်ကြီးတို့သဘောထားတွေကဘယ်လိုရှိပါလဲရှင
်ကောင်းပါပြီဒီစီးပွားကအာဆီယံနိုင်ငံသားရဲ့ဝန်ကြီးများနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတို့ရဲ့တွေ့ဆုံတဲ့စီးပွားဖြစ်ပါတယ်အမေရိကန်ဆိုရတက်တက်ရောက်ပြီးတဲ့နောက်ပိုင်းပထမဆုံးတွေ့တဲ့နိုင်ငံသားရဲ့ဝန်ကြီးဆင့်စီးပွားဖြစ်ပါတယ်အဲ့ဒီစီဝေးမှာဒီဒေသဆိုင်ရာကိစ္စတွေကိုဆွေးနွေးတဲ့အခါမှာမြောက်ကိုရီးယားဟာနိုင်ငံကိစ္စလည်းပါပါတယ်မြောက်ကိုရီးယားနိုင်ငံကိစ္စပါတဲ့နေရာမှာအမေရိကန်နိုင်ငံကမြောက်ကိုရီးယားနဲ့သူ့အနေနဲ့အခုရင်ဆိုင်နေရတဲ့ကိစ္စတွေသူပြောတယ်ပြောတဲ့နေရာမှာသူကနေပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ့်ကိစ္စတွေကိုအာဆီယံနိုင်ငံတွေကိုမိတ်ဆွေနိုင်ငံအနေနဲ့သတ်မှတ်ပြီးတော့သူတို့ဘက်ကနေပြီးတော့ထောက်ခံပေးပါလို့ပြောတာရှိပါတယ်အဲ့ဒီမှာမြောက်ကိုရီးယားနိုင်ငံအပေါ်ကိုကုလသမဂ္ဂမှာလည်းလုံခြုံရေးကောင်စီမှာသူတို့ဆုံးဖြတ်ချက်တွေပူဇော်နေတဲ့ကိုတင်မှုရှိပါတယ်။တင်ပြီးတော့ဒီဆုံးဖြတ်ချက်ပူဇော်နေကိုအတည်ပြုပြီးတဲ့ခါကျရင်ဖြစ်ပေါ်လာမယ့်ဟာတွေဒီဆုံးဖြတ်ချက်တွေကိုလည်းအာဆီယံနိုင်ငံတွေကနေပြီးတော့ထောက်ခံပေးပါလို့သူကပြောပါတယ်။မြန်မာနိုင်ငံကတော့ခင်ကဆုံးဖြတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလည်းလိုက်နာပါမယ်ဆိုပြီးတော့ကတိကူပေးတာပြီးဖြစ်ပါတယ်။ဒါကြောင့်မို့ဒါမဲ့ဆုံးဖြတ်ချက်အသစ်တွေကိုချမှတ်ပြီးတဲ့အခါကျရင်လည်းဆုံးဖြတ်ချက်အသစ်တွေပေါ်မူတည်ပြီးတော့ကျွန်တော်တို့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေဖြစ်မယ်ဆိုလို့ရှိရင်တော့ဖွဲ့ဝင်တွေကလိုက်နာဖို့တာဝန်ရှိတယ်နဲ့အညီကျွန်တော်တို့လည်းလိုက်နာဖို့ရှိပါမယ်။
နောက်ဆုံးချက်ကတော့ဒီအခုမြောက်ကိုရီးယားရဲ့ချိန်ချောက်မှုကိစ္စကိုမြန်မာနိုင်ငံဘက်ကရောဘယ်လိုသဘောထားရှိပါလဲရှင
်မြန်မာနိုင်ငံရဲ့ရည်တည်ချက်ကတော့ဟိုရှင်းလင်းပါတယ်မြောက်ကိုရီးယားနိုင်ငံကကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့အညီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဖို့လိုအပ်ပါတယ်ဆိုတဲ့ဟာကိုသခင်ကလည်းပြောပါတယ်ဒီခုလည်းပြောပါတယ်နောက်လည်းပြောဖို့ရှိပါမယ်မြန်မာနိုင်ငံဆိုလို့ရှိရင်လည်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့်ဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ပြီးဆက်မှတ်ထားတဲ့ဟာကိုလိုက်နာပါတယ်ဆိုတဲ့ဟာကိုလည်းဖြတ်ဖြတ်သားသားပြောခဲ့ပါတယ်။ဆန်တဲ့နိုင်ငံတွေကိုလည်းလိုက်နာဖို့ညွှန်လင့်ပါတယ်ဆိုတဲ့ဟာကိုပြောခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုဖြေပြရတယ်။
ဒါကတော့မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးနဲ့ပတ်သက်လို့တမ်မတ်ကြီးဦးအောင်လင်းကို VOE ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ UNFC ကနေ KIO နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အကြောင်းပြောပြမှာပါ။တိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါတဲ့ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC ဟာလက်ရှိအစိုးရနဲ့အပြစ်ရဲစာချုပ် NCA မှာလက်မှတ်ရေးထိုးရေးဆွေးနွေးနေကြတာပါ။ဒါနဲ့ပတ်သက်ပြီးတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့ UNFC ကညီညွတ်သောတိုင်းသားလူမျိုးများ Federal Council ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရေး27ရာစုပင်လုံးမှာတယောက်ရေးစတာတွေအတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာပါ။ UNFC ဘက်ကအချက်၉ချက်ကိုအဆိုပြုထားပြီးဒီအချက်တွေသဘောတူရင် NCA ကိုလက်မှတ်ရေးထိုးဖို့ရှိနေတယ်လို့အစိုးရဘက်ကလည်းမူရသဘောတူထားကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီချိန်မှာပဲ UNFC အဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အခြားအဖွဲ့ဝင်ဖြစ်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်နေဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးက UNFC ကနေ KIO နှုတ်ထွက်တယ်ဆိုတဲ့သတင်းပေါ်မှာအခုလိုပြောဆိုပါတယ်
။ KIO ဘုံကော်မတီအနေနဲ့နှုတ်ထွက်ဖို့စတင်တယ်ဆိုတာကျွန်တော်တိတိကျကျအတူတူပြောလို့ကျွန်တော်တော့မရဘူး။ကြားလာတော့ဒီ UNFC content မှာပေါ့အစီအစဉ်မှာရှိနေဖို့တာပူတာတဲ့ဆိုတဲ့သတင်းတော့အဲ့လိုပဲကျွန်တော်ကြားပါလေ။ဒါမှမဟုတ်အဲ့ဒီကြားကဘာနဲ့ပတ်သက်တယ်ဘာဒီရေးထားတယ်ဆိုတာတော့ကျွန်တော်လည်းမသိဘူး။အဲ့လိုပဲကျွန်တော်ကြားကြည့်ပါလေ။ဘုဒ္ဓကျတော်တရားဝင်ဒါမှထုတ်ပြန်တာမရှိသေးဘူး
။ KIO အဖွဲ့ဟာ NCA ပြင်ပကနေအစိုးရနဲ့ဆွေးနွေးမယ်ဆိုတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အတူတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့မှပါဝင်နေတယ်လို့အစိုးရနဲ့တီးတန့်ဆွေးနွေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ် WNO ခေါ်ဝါအမျိုးသားအဖွဲ့ချုပ်ကတော့နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးအပြီးအပြတ်မဆုံးဖြတ်ရသေးကြောင်းအဖွဲ့ရဲ့အတွင်းမှုတစ်ဘုံမှုတက်ညီလူကပြောပါတယ
်အဲ့လက်ရှိဒီနေ့ကျတော့တီးတော့မဟုတ်သေးပါဘူးမာတီးဖြစ်တော့ဖို့တော့ဟိုတရက်မြတ်တော့ကျွန်တော်ဆောက်ကြည့်ရအောင်ပါမနေ့ကဟိုမှာဟိုဟာစီစဉ်တုံးပြနေတဲ့ခါကျတော့မှဆိုတော့တတိယပေါက်တဲ့ခါကျတော့အဲ့လိုဖြစ်သွားတာပ
ါ KIO နဲ့ WNO နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေတဲ့ပြည်တော်စု Institute ရဲ့ Director ဦးခွန်ဆိုင်ကအခုလိုသုံးသပ်ပြောဆိုပါတယ
်ကျွန်တော်သိတဲ့လောက်ဆိုလို့ရှိရင်တော့ KIO ကတော့ confirm ဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်နော် WNO ကတော့ဒီသာမူဂျန်ကတော့ရှိတယ်သို့တော်လည်းပဲဥက္ကဋ္ဌကြီးတပ်လွိုက်ကအခုဒီလက်မှတ်မထိုးသေးဘူးဒီလက်မှတ်မထိုးသေးတော့ကျွန်တော်တို့လည်းဒီစပြောလို့မရသေးဘူးဥက္ကဋ္ဌကြီးကတော့အချင်းကြီးကိုဆက်ပြီးတော့မှစောင့်ကြည့်ခြင်းတဲ့သဘောရှိတယ်လို့ကျွန်တော်ထင်ပါတယ်နော်
UNFC မှာပါဝင်တဲ့အခြားအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ SSPP ကရှမ်းပြည်တိုးတက်ရေးပါတီကတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးဘိုးကော်မတီကသာဆုံးဖြတ်နိုင်ကြောင်းနဲ့ဘိုးကော်မတီအစည်းအဝေးကလည်းဇူလိုင်လလယ်လောက်မှာကျင်းပဖို့ရှိကြောင်းဦးခွန်ဆိုင်ကပြောပါတယ် KIO နှုတ်ထွက်တယ်ဆိုရင် UNFC ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမွန်ပြည်သက်ပါတီ NMSP နဲ့ကရင်မျိုးသားတိုးတက်ရေးပါတီ KNPP တို့ကဆက်လက်ဦးဆောင်နိုင်ဖွယ်ရှိကြောင်းလည်းဦးခွန်ဆိုင်ကပြောပါတယ်
တကယ်လို့ KIO ကလည်းပြန်မလာဘူးဆိုပါတော့เนาะအဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်တော့ UNFC ကတော့ NMSP နဲ့ဒီ KNPP ကဦးဆောင်ရမယ်တဘောဖြစ်တာပေါ့ဗျာเนาะအဲသူတို့အပေါ်မှာအဓိကမူတည်တယ်လို့ကျွန်တော်ထင်ပါလေခုနောက်ဆုံးအထိကျွန်တော်သိရတာတော့ KNPP ရဲ့သူ့ဥက္ကဋ္ဌကြီးအခုဦးတွေကတော့ပြည်ဝေးရှိရှိကျွန်တော်တို့ကဆက်ပြီးတော့မှလုပ်သွားမှာပဲအဲ့လိုပြောတယ်နောက်ဒီနောက်ဆုံးကျွန်တော်တို့တွေ့တုန်းကပေါ့เนาะ
အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကတော့နိုင်ငံရေးပြဿနာတွေကိုတွဲဆုံဆွေးနွေးအပြေရှာဖို့အတွက်27ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်စေရေး NCA မှာအလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးဆောင်ရွက်ရာမှာ NCA လမ်းကြောင်းအတိုင်းညှိနှိုင်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပါရှင်။ကဘာတလွားကတော်ရရှင်နေအနေနဲ့လဲကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်း Facebook ဖြစ်တဲ့ VOA Burmese News မှာလဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန် နေ့လယ်12:00ကနေနေ့ကင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်9နာရီအထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။
ဟုတ် SC ငါစိတ်တပတ်မင်္ဂစီစဉ်ထားတာရန်ကုန်ကောင်းပါရဲ့ရှင်။ဘာဖြစ်လို့ဆိုကျမဆိုလို့ရှင်တော့ဟို government ဘက်ကဖြစ်ပါတယ်။ government ဘက်ကဖြစ်ပြီးတော့ကျမက policy maker တူပါ။အဲ policy maker တူ
ဒါကတော့ American ပြည်ထောင်စုကိုလာရောက်လေ့လာနေတဲ့စက်မှုဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာဣရွှေထွန်းပါရှင်။သူတို့ဘာတွေလေ့လာခဲ့တယ်လဲဆိုတာကိုတော့စီးပွားရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက် American တူတာဆောင်လင်အမေရိကန်တခွင်ဆိုတဲ့အစီအစဉ်ကိုလည်းနားဆင်ရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ရှားဖောင်ကနေပြီးတော့တင်ပြမှာပါရှင
်မြန်မာစစ်တပ်အာဏာသိမ်းမှုဘာကြောင့်အစီအစဉ်မရှိတယ်လဲဆိုပြီးဆောင်းပါရှင်အန်ဒရူးဆော့သ်ရေးသားထားတဲ့ဆောင်းပါကိုမေလ၈ရက်နေ့ထုတ်နေကီအေရှန်ရီဗျူးမှာဖတ်ရတာကိုတင်ပြပေးပါမယ်စစ်တပ်ရဲ့ရွယ်ချက်နဲ့ပတ်သက်ပြီးတော့ထင်ကြေးပေးမှုတွေအမျိုးမျိုးထွက်ပေါ်နေတာကြောင့်ကိုလိုရာဆွဲကင်ပြီးကောက်ချက်ချဖို့အတွက်ကောင်းပေမဲ့လို့လက်တွေ့နဲ့တခြားစီဖြစ်နေပါတယ်ဆိုပြီးဆောင်းပါးကိုအစာချီရေးသားထားပါတယ်။အဲ့ဒီထဲကတစ်ခုကတော့ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကိုဖျောက်ချပြီးစစ်အစိုးရတတိယတည်ထောင်ဖို့စစ်တပ်ကလျှို့ဝှက်စွာစီစဉ်လှုပ်ဆောင်နေတဲ့ထင်မြင်ချက်ဖြစ်ပါတယ်။မကြာသေးခင်ကအစိုးရတက်တန်းတနစ်ပစ်သွားတဲ့ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးမီဒီယာတွေရဲ့ပြန်လည်သုံးသပ်တင်ပြချက်တွေကြောင့်ဒီထင်ကြေးပေးကောက်ချက်ချမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။ပြန်လည်သုံးသပ်ချက်တွေထဲမှာအစိုးရတက်တန်းတနည်းအတွင် NLD အစိုးရပေါ်စိတ်ပြကြတဲ့အကြောင်းတွေအပြင်ရခိုင်ပြည်နယ်မှာဖြစ်နေတဲ့မွတ်စလင်ရိုဟင်ဂျာပြည်ထနာတွေနဲ့ပတ်သက်ပြီးဒေါက်အောင်ဆန်းစုကြည်အနေနဲ့ဝင်ရောက်ဆွဲဖက်တာတွေမလုပ်တဲ့အတွက်ဒုမအနေနဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေခံနေရတဲ့အကြောင်းလည်းရေးသားထားပါတယ်။ဒေါက်အောင်ဆန်းစုကြည်ကိုထောက်ခံတဲ့သူတွေကတော့ NLD အစိုးရရဲ့လှုပ်ဆောင်မှုတွေကိုဝေဖန်ပိုင်းခြားဖို့အချိန်စောပါသေးတယ်ဆိုပြီးအဲ့ဒီဝေဖန်ပြစ်တင်မှုတွေကိုပြန်လည်ခြေပါခဲ့ပါတယ်။ထင်မြင်ယူဆချက်တွေအမျိုးမျိုးပေါ်ထွက်နေတဲ့အထက်မှာတချို့ကဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုစစ်တပ်ကနှီးမျိုးစုံတုံးပြီးတမင်တကာစနစ်တကျကိုအဖျက်မှောက်လုပ်နေတယ်လို့ပြောကြပါတယ်။စစ်တပ်ဟာ NLD အစိုးရတက်လာကြတဲ့ကပြည်သူလူထုကရွေးကောက်တင်မြောက်တဲ့အစိုးရတရားအဖြစ်အပြည့်အဝရည်တည်ခွင့်မပေးဘဲလိုက်ပြီးနှောက်ယှက်ဖျက်ဆီးနေတယ်လို့မြင်ကြပါတယ်။ဒီအပေါ်ပြန်ကြည့်မယ်ဆိုရင်လည်းမှန်ကန်ပါတယ်။တိုင်းပြည်ကိုဒီမိုကရေစီစနစ်စီအသွင်ကူးပြောင်းနေပေမဲ့တစ်ဖက်မှာတော့စစ်တပ်ကကာကွယ်ရေးပြည်ထဲရေးနေစားရေးရလုံခြုံရေးစားတဲ့ကဏ္ဍတွေအားလုံးမှာအာဏာယူထားဆဲဖြစ်ပါတယ်။အစိုးရတာဝန်ဆယူလာကြတဲ့ကစစ်တပ်ကဆက်ပြီးလွှမ်းမိုးနေတာကိုဒေါက်အောင်ဆန်းစုကြည်စိတ်ပြက်နေတာပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လှုပ်ဆောင်ရမှာလဲလွှတ်တော်ထဲမှာရှိတဲ့စစ်တပ်ကိုယ်စားလှယ်တွေကအတားအဆီးတစ်ခုလိုဖြစ်နေပါတယ်ပြီးတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာနဲ့ဆက်ဆက်ပြီးတော့လုံခြုံရေးနဲ့နယ်မြေရှင်းလင်းရေးဆိုပြီးစစ်တပ်ကလွတ်လွတ်လပ်လပ်လှုပ်ရှားခွင့်ရထားပါတယ်အထူးအာဏာရထားတဲ့တမရိုဟာ27ရာစုပင်လုံဆိုတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒေါက်အောင်ဆန်းစုကြည်ကိုဦးဆောင်ပါဝင်ခွင့်ပေးထားပြီးတော့တိုင်းပြည်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့20နဲ့အပြစ်ခတ်ရဆဲနိုင်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ထဲမှာပါဝင်လှုပ်ဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ဟာသဘောထားတင်းမာတဲ့စစ်ဗိုလ်ချုပ်တွေရဲ့လက်ထက်မှာရောက်နေတယ်လို့ဖြစ်နေပါဗျ။ဆိုတော့ကိုလိုရာကောက်ချက်ချနေတဲ့ထင်ကြေးပေးချက်တွေရဲ့အဖြေကိုပြန်ကြည့်မယ်ဆိုရင်ဟုတ်ပါတယ်။စစ်ဗိုလ်ချုပ်တွေမှာအစီအစဉ်ရှိပါတယ်။အဲ့ဒါကတော့ဒီမိုကရေစီစနစ်အသွင်ကူးပြောင်းရေးကိုလုပ်ဝင်ပေးပြီးနေတတူဝအစိုးရလုပ်ငန်းတွေမှာစစ်တပ်ကနောက်ဆုတ်နေလိုက်တယ်ဆိုပေမဲ့အရေးကြီးတဲ့ကဏ္ဍတွေမှာတော့စစ်တပ်ကဩဇာလွှမ်းမိုးရှုတ်ကန်ထားဆဲဖြစ်ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်အစိုးရကိုဖျောက်ချဖို့စစ်ဗိုလ်ချုပ်တွေမှာဒုတိယလျှို့ဝှက်အစီအစဉ်ရှိတယ်ဆိုတဲ့ထင်ကြေးပေးမှုကတော့ယုံကြည်လက်ခံဖို့သိမ့်မရပါဘူးဆိုပြီးရေးသားထားပါတယ်။အပြည့်အစုံကိုတော့ Nikki Asian Review မှာဖတ်ရှုနိုင်ပါတယ်ရှင်။
တော်ရစင်များရှင် မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတီမငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘယ်လိုခွဲခြားနိုင်မလဲလူမှုကြားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ bamis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီကနေ့ညအစီအစဉ်မှာတင်ဆက်မယ့်ဓာတ်ရိုက်လေးလိုက်မှာသောရရှင်တွေရဲ့အတန်းတွေအမြင်တွေထင်ဟပ်စေဖို့ဝင်ရောက်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပ
ါ။ဒီကနေ့မင်းတင်ပြမယ့် idiom အသုံးက
give a run.For the money.
ဖြစ်ပါတယ်။ Salon Bang က GIVE GIVE ကပေးတာ A ကတခု RUN RUN ကပြေးတာ FOR FOR ကအတွဲ THE THE MONEY THE MONEY ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွဲပြေးပြရတာပေါ့။ဒီအသုံးဆင်းတက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်။ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေအနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါ။များများလောင်းကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတစ်ခုခုတည်းရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပ်ပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတည်းရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ?
Give a run for the money.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်။အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုထုတ်လင်းမှာပါ။American နိုင်ငံကြီးဌာန International Visitor Leadership အစီအစဉ်နဲ့မြန်မာနိုင်ငံအတွက်တရားပြုလုပ်ပေးတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်နိုင်ရေးအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားပြီးတော့မတ်လ31ရက်နေ့ကနေဧပြီလ22ရက်နေ့အထိ American နိုင်ငံမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်ဒီစီစဉ်မှာပါဝင်ခဲ့တဲ့စက်မှုဝန်ကြီးဌာနလက်အောက်ခံစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနအသေးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဌာနနည်းပညာနဲ့ဈေးကွက်မြင့်တင်ရေးဌာနကညွှန်ကြားမှုဒေါက်တာဣရွှေစင်ထွန်းကိုအမေရိကန်မှာရှိနေစဉ်ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
အမရောစီပွားရေးနေပယ်ကလာတဲ့လူတွေဆိုတော့သူကဒီမှာရောက်တဲ့အခါကျသူကဘာတွေများလှုပ်ပေးပါလဲဘယ်ဌာနတွေများခေါ်သွားလဲ
အဲ့လိုမျိုးဟုတ်အစီအစဉ်ကစိတ်တပတ်မင်းကစီစဉ်ထားတာအရင်ကကောင်းပါရဲ့ရှင်ဘာဖြစ်လို့ဆိုကျွန်မဆိုလို့ရှိရင်တော့ဟို government ဘက်ကဖြစ်ပါတယ် government ဘက်ကဖြစ်ပြီးတော့ကျွန်မက policy maker တူပါpolicy maker တူဆိုတော့ SME တွေကဆရာတို့တည်တဲ့အချိန်မှာကျမတို့မြန်မာနိုင်ငံမှာ SME လို့တည်တာဟိုအချိန်ကာလကတိုးတောင်းပါသေးတယ်ရှင်2012ခုနှစ်ကမှကျမတို့စတင်ပြီးတော့ကျမတို့ SME Development Department ဆိုတည်ထောင်ပြီးတော့ပြည်သူတွေကို awareness ပေးပါတယ် SME တွေကနိုင်ငံရဲ့စီးပွားရေးအတွက်ကိုအရေးကြီးတယ်ဆိုတဲ့အကြောင်းကို awareness ပေးပါတယ်ရှင်အဲ့ဒီအချိန်ကြမှာပဲတော်တော်များများကို launch လုပ်ပြီးတော့ awareness ပေးနိုင်တဲ့အတွက်ကြောင့်မို့လို့ ့မြန်မာပြည်သူတွေဟာ SME ရဲ့အကြောင်းစတင်တည်လာရပေါ့နော်အချင်းကလာတို့တော့မသေးရဲ့ရှင်အဲ့တော့ညီမကအဲ့မှာ SME တွေအတွက်ဟိုအဓိပ္ပာယ်သတ်မှတ်ချက်တောင်မရှိသေးတဲ့အချိန်မှာအဲ definition တွေကို stakeholder တွေနဲ့ဆွေးနွေးပြီးတော့ပေါ့နော်အဲ internal ရော international ရော partner တွေနဲ့ကျွန်တော်တို့စုစည်းပြီးတော့ stakeholder meeting တွေလုပ်တယ်ပြီးရဲ့အခါမှာ definition သတ်မှတ်တယ်ပေါ့နော် SME ရဲ့အရွယ်စာကိုသတ်မှတ်တယ်ပြီးရဲ့အခါမှာသူနဲ့သက်ဆိုင်တဲ့အဲ law တွေရဲ့ policy တွေရဲ့ပြီးရဲ့အခါမှာ regulation တွေထွက်ပေါ်တဲ့ကိုကျွန်တော်တို့ဆောင်ရွက်ခဲ့တယ်ပေါ့အဲ့လိုဆောင်ရွက်တဲ့အချိန်မှာပဲတပြိုင်တည်းကျွန်မက government body ဖြစ်တဲ့အတွက် ASEAN မှာလည်း SME working group မှာကျွန်မက women entrepreneurship ဖြစ်leading person ဖြစ်ဆောင်ရွက်ပါတယ်ဒါကြောင့်မလို့ကျွန်မ US State Department ကနေပြီးတော့ကျွန်မ ਨੇ ပူးပေါင်းဆောင်ရွက်ရင်းနဲ့ကျွန်မကိုသူတို့သိရှိလာအဖြစ်ပါတယ်ရှင်သိရှိလာပြီးတော့ဒီ SME ဒီ American မှာရှိတဲ့ SME ရေလုပ်ငန်းတွေကိုလေ့လာဖို့အတွက်ကိုကျွန်မတို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ကျွန်မတို့ group က4ဦးဖြစ်ပါတယ်အဲ့4ဦးမှာကျွန်မ government body ကနေဖြစ်ပြီးတော့ channel 3ဦးကလုပ်ငန်းရှင်ဖြစ်တယ်နောက်လုပ်ငန်းရှင်တွေအပြင်ကို community leader ဖြစ်လဲဆောင်ရွက်နေတဲ့လူငယ်တွေဖြစ်ပါတယ်ရှင်အဲ့ဒီခါကျတော့ကျမတို့အချင်းချင်းထဲမှာကိုပဲသွားလာရင်းနဲ့အဲအမြင်ချင်းဖလဲနိုင်တာတွေဆွေးနွေးနိုင်တာတွေဖြစ်အောင်သူတို့စီစဉ်ထားပါတယ
်အသေးစိတ်အစီအစဉ်တွေကရောဗျကျွန်တော်တို့သိလို့ရနိုင်မလား
သူတို့အစီအစဉ်တွေကတော့အများကြီးပါပဲရှင်အဲ့ဒီအများကြီးတွေမှာလည်းမှမအဲကျမတို့ပထမဆုံးရောက်ချင်းဆိုရင် Federalism နေနဲ့ပေါ့နော်အဲဘယ်လိုမျိုးဆောင်ရွက်နေတယ်လဲ Federal စနစ်အကြောင်းကိုအကျေတွင်းကျမတို့ရှင်းပြရတယ်ပြီးတဲ့အခါမှာဒုတိယမြောက်နေ့ဆိုရင်ကျမတို့ George Washington University ကနေပြီးတော့entrepreneurial အတွက်ကိုဘယ်လိုမျိုးလုပ်ပေးရမလဲဆိုတဲ့ဥစားတွေကိုအဲကျမတို့ကို professor ကနေပြီးတော့အဲပြန်ပြီးတော့ PowerPoint presentation နဲ့ရှင်းပြတယ်သူတို့နိုင်ငံမှာဘယ်လိုလုပ်နေလဲကျမတို့နိုင်ငံဆိုရင်လေဒီတိုင်းပဲဟိုပြည်내နေတိုင်းဒေသတွေနဲ့အဲ cabinet member ဝန်ကြီးတွေနဲ့ဝန်ကြီးဌာနတွေနဲ့ပေါ့နော်ချိတ်ဆက်ပြီးဘယ်လိုဆောင်ရွက်လဲဆိုတော့ကျမတို့ကအခုမှစလုပ်နေတဲ့အချိန်မှာသူတို့ကလည်း federal and state နဲ့ဘယ်လိုချိတ်ဆက်ပြီးတော့ SME ဖွံ့ဖြိုးရေးအတွက်ကိုဆောင်ရွက်ပေးနေတယ်လေနောက်တစ်ခုကအဲ SME ရေဖွံ့ဖြိုးတိုးတက်ရေးကို government body နေနဲ့က policy တွေ law တွေနဲ့ legislation လုပ်ပေးနေတဲ့အပြင်ကို SME တွေကိုယ်တိုင်ကလည်းသူတို့ကိုယ်တိုင် participation ပါပြီးတော့ဘယ်လိုလုပ်ဆောင်ရမလဲဆိုတာတွေကိုခဏအတိအသီးနဲ့ကျမတို့ကိုသူတို့ကဟိုလက်တွေ့လည်းပြတယ် theoretical လည်းရှင်းပြတယ်ပေါ့နော်သူတို့လက်တွေ့လုပ်ဆောင်နေတဲ့ government ကဘယ်လိုလုပ်ပေးတယ် state နဲ့ federal နဲ့ဘယ်လိုချိတ်ပြီးလုပ်ပေးတယ်ပြီးတဲ့အခါမှာအဲ SME တွေကိုယ်တိုင်ကဘယ်လို participation လုပ်တယ်ပေါ့နော
်သူတို့ပို့ချပေးတဲ့တင်တန်းပဲဆိုကြပါစို့နော်တင်တန်းကအလုံးတော့ကတော့တပုံဆန်နေပဲပေါ့နော်ဟိုအစိုးရဘက်ကလာတဲ့လူမျိုးလို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းခွင်ဘက်ကလာတဲ့လူမျိုးလို့ဆိုတိကျခွဲထားတာမရှိပါဘူ
းမရှိပါဘူးရှင်ကျမတို့အုပ်စုထဲမှာလည်းဒီ group member တွေက4ဦးဖြစ်ပါတယ်ဒီ4ဦးမှာလည်းတယောက်တနည်းအားဖြင့်နေလာပြီးတော့ဟိုအမြင်ချင်းမတူတာတွေကိုဟိုကိုယ့်အမြင်နဲ့ကိုယ်ဆွေးနွေးတင်ပြလို့ရအောင်သူတို့ဘက်ကတင်ပြတာတွေကလည်းဒီတိုင်းမှာပဲသူတို့ဘက်ကလည်း government body ဖြစ်တဲ့ဥမာDepartment of the Treasury တို့နောက်တစ်ခါ private sector ဆိုရင် US Chamber of Commerce တို့မျိုးစသဖြင့်အစိုးရဘိုင်းကောဒီပြည့်ရဲ့အခါမှာပုဂ္ဂလိကဘိုင်းကောကဏ္ဍအသီးသီးနဲ့ကျမတို့ကိုရှင်းပြပါတယ
်သူတို့ပြောပြတဲ့အကြောင်းအရာတွေအပေါ်မှာရောဘယ်လိုသဘောရတယ်လဲဗျဆိုလိုချင်တာကတော့မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မလား
ကျမတို့အရင်မဲကြိုက်ပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့ government အနေနဲ့SME လေး small business လို့သူတို့ကပြောရပေါ့နော်သူတို့က small business လေးတွေ start up လေးတွေကိုစပြီးတော့သူတို့ကကိုပြီးတော့ဖေးကူပေးတယ်ဘယ်လိုစနစ်နဲ့လုပ်ပေးနေသလဲ federal and state နဲ့ဘယ်လိုချိတ်ပေးနေသလဲကျမ policy maker တယောက်အနေနဲ့လေ့လာရသလိုပါဝင်လာတဲ့ကျမတို့ business person တွေဖြစ်တဲ့ဟိုအမျိုးသမီး business owner လည်းပါတယ် farmers လည်းပါတယ်ကျမအုပ်စုထဲမှာသူတို့ကိုလည်းဒီမှာရှိနေတဲ့US မှာရှိနေတဲ့ SME ကကိုအားကိုကိုပြီးတော့ဘယ်လိုမျိုး innovate လုပ်ကားလဲစသဖြင့်အကုန်လုံးကိုသူတို့ကမခွဲခြားပါဘူးရှင် government မဟုတ်လို့ဒါကတော့ private မဟုတ်လို့ဆိုပြီးတော့မခွဲထားပဲနဲ့သူတို့ကသူတို့လက်တွေ့လုပ်နေတာကိုခြားပြပါတယ်အဲ့ချပြတဲ့ပုံမှာကျမတို့ကအဲပြန်လဲပြီးအချင်းချင်းဆွေးနွေးရယ်ကိုယ်နိုင်ငံမှာဘယ်လိုမျိုးပြန်ပြီးတော့ adapt လုပ်လို့ရမလဲဆိုတာတွေကိုတင်ယူလေ့လာလို့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ Washington DC မှာဒီဟို George Washington လို့ကျောင်းမျိုးကြီးတင်မှာ
ဟုတ
်ကဲ့ဟိုပရော်ဖက်ဆာတွေကတင်ပြတာတော့ဟုတ်ပါပြီပေါ့နော
်ဟုတ်ကဲ့
အဲ Iowa ကိုခွာတဲ့အကြောင်းရင်းကောဘာများပါလဲဗျ तू ကတကယ်စပြိုးရေးနယ်မြေဆိုတာတော့အမေရိကမှာတော့ရေးပွားအဖြစ်နားလည်ထားကြတယ်ပေါ့နော် तू မှထူးခြားချက်ပါရှိလို့များပါလဲ
Iowa မှာ entrepreneur development center ဆိုတာရှိပါတယ်အဲ center မှာသူတို့ဘယ်လိုမျိုးလုပ်ပေးနေသလဲအရင်စိတ်ဝင်စားကြကောင်းပါရဲ့ရှင်သူတို့ကဟိုအကျိုးမြတ်မယူတဲ့အဖွဲ့အစည်းတွေဖွဲ့စည်းထားပါတယ်ဒီအဖွဲ့ကပေါ့နော် entrepreneur development center ဆိုရင်ဒီနေ့မနေ့ပိုင်းမှာလေ့လာခဲ့ရတယ်အဲ့ဒီမှာ venture capital နဲ့ ဘယ်လိုမျိုးလုပ်ပေးတယ်နောက်တစ်ခါ SME တို့ marketing strategy ဘယ်လိုစောက်ပေးတယ်စသဖြင့်ပေါ့နော်သူတို့ကဏ္ဍအပေါင်းစုံကိုတတိချာချာလေးကိုရှင်းပြပါတယ်သူတို့လုပ်ပေးနေရတယ်ဒါတွေကိုကြည်ချင်းအပြင်ကျမတို့နိုင်ငံမှာလည်းကျမတို့ကပြန်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်တွေစုစည်းမယ်ကျမဆို engineer တယောက်ပါဒါကြောင့်မလို့ဒီ SME တွေကို service provider အနေနဲ့ policy maker အနေနဲ့ပြုလုပ်ပေးတဲ့နေရာမှာတခြားသောစီးပွားရေးပညာရှင်တွေလိုအပ်မယ်ဆိုတော့ဒီနေ့နားလည်လာပါတယ်အဲဟာဆိုလို့ရှိရင်ဥမာ site ပြောရေးဆို con ပေါ့နော် con site ပြီးတော့အဲ့ဒီ con ရဲ့ base trade product တွေကိုကအစ value added လုပ်ပြီးမှဟိုပြန်ပြီးတော့ရောင်းချရဲပေါ့နော်ကျမတို့နိုင်ငံမှာဆိုလို့ရှိရင် raw တွေကိုရောင်းတာများပါတယ်ပါလာတဲ့ business SME ကြီးကိုယ်တိုင်ကိုကပဲကိုယ့်ဟာကိုပဲ innovative လုပ်ပြီးစဉ်းစားရမယ်ကိုယ့်ရဲ့ product ကို raw ဖြစ်မရောင်းရဘူးအဲ value added လုပ်ပြီးမှရောင်းရမယ်ဆိုတာတွေသူတို့မှအတွေးအမြင်ကြီးရလာစေပါတယ်ရှင်ကျမကိုယ်တိုင်လည်း SME တွေကို service provider လုပ်ပေးနေတဲ့အတွက်ကြောင့်မလို့ပြန်ရောက်လို့ရှင်ကျမ SME တွေကိုဒီ value added လုပ်ပြီးမှရောင်းချနိုင်ရမယ်ဆိုတဲ့အကြောင်းတွေကိုပြန်လည်ပြီး sharing လုပ်ပါပါရှင်
အခုဆက်လက်တင်ဆက်မယ့်သုဒ္ဓဆောင်လင်အမေရိကန်တခွင်မှာတော့အမေရိကန်ပြည်ထောင်စုတက်နစီပြည်နယ်မှာဒုက္ခသည်ဖြစ်ရွှေပြောင်းအခြေချနေထိုင်နေတဲ့ကိုရဲဝင်းရဲ့ဘဝစကြောင်းရိုက်ကူးထားတဲ့ရုပ်ရှင်နဲ့ပတ်သက်ပြီးတော့ကိုအောင်ကနေကိုရဲဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းတစ်ကိုနားဆင်ရမှာပါ
ကိုရဲဝင်းတို့အခုနေနေတဲ့နေရာကဒီတနက်စီပြည်နယ် Nashville မြို့ရဲ့စင်ကြေပုံးကက်ရက်ကဒါစင်မာနာမြို့မှာဟိုမြန်မာပြည်ကနေပြီးတော့ရွှေပြောင်းအခြေချနေထိုင်တဲ့သူတွေထောင်ထဲချီပြီးတော့ရှိတာပေါ့ဆိုတော့ဒါသူတို့တွေရဲ့အဲ့ဒီမှာရွှေပြောင်းအခြေချနေထိုင်လာကြတဲ့ဒါကိုရဲဝင်းအကြောင်းပေါ့လေအဓိကကတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဟိုရုပ်ရှင်ရိုက်ကူးထားတယ်ဆိုပြီးတော့ဟိုကျွန်တော်တို့သိရပါတယ်ခင်ဗျအဲ့ဒီအကြောင်းလေးကိုအရင်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်ရှင်းပြပေးလို့ရပါတယ်ကျွန်တော်တို့ဒီရွှေပြောင်းအခြေချလာတဲ့ဒီ Tennessee State ပေါ့နော်စမနာမြို့လေးကိုကျွန်တော်တို့ကရောက်ချလာတော့2000ပတ်ဝန်းကျင်လောက်မှာကျွန်တော်တို့ရောက်လာတော့လူက40ပတ်ဝန်းကျင်50ပတ်ဝန်းကျင်လောက်မှာရှိနေတာပါဒါပေမဲ့2000 2000 2000 2000ဆက်တိုက်ဆက်တိုက်လူတွေကစောင့်ဝင်လာတာပေါ့အဲတော့ကျွန်တော်တို့ကဒီကိုရောက်လာတော့ခိုကိုရမယ်ဖြစ်တယ်ဒုက္ခတွေရောက်ကြတဲ့ခါကျတော့ကျွန်တော်တို့အကူအညီတအားလိုအပ်လာတယ်ကျွန်တော်တို့ကဒီခရစ်ယာန်ဘာသာဝင်ဖြစ်တဲ့ခါကျတော့ခရစ်ယာန်ဆရာကျောင်းကိုတွားပြီးတော့အကူအညီတောင်းဖြစ်တာပေါ့ကျွန်တော်တို့ကအနေဗမာပြည်ကလာတဲ့အင်္ဂလိကန်တွေဆိုတော့ဒီအမေရိကန်မှာရှိတဲ့အင်္ဂလိကန်ဖျားเจ้าကိုကျွန်တော်တို့သွားပြီးအကူအညီတောင်းတော့အဲ့ဒီဖျားเจ้าမှာကဒေါ်လာသန်းနဲ့ချီပြီးတော့အဖိုးမပေးနိုင်တော့ဘဲနဲ့ရောင်းလာရတော့မယ်ဆိုတော့ဘယ်လိုပြောမလဲအဲ့ဒီဟိုနေဖျားเจ้าကိုကျွန်တော်တို့သွားပြီးတော့ရောက်ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကရုပ်ရှင်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ဖျားเจ้าကိုသူကလွန်ခဲ့တဲ့အနည်း20လောက်ကပေါ့နော်သူတို့ဟိုနေဒီသာသနာပြုဖျားเจ้าအဖြစ်ဒီကွက်တုတ်ကဲကိုသူတို့ဝယ်ပြီးတော့ဖျားเจ้าစောက်ထားတယ်အဲ့ဖျားเจ้าကဖျားเจ้าဟိုနေဒီဟိုနေသူတို့ရဲ့သာသနာပြုလုပ်ငန်းကမအောင်မြင်ဘူးပေါ့မအောင်မြင်ဘူးဆိုတော့ဖျားเจ้าကိုပြန်ရောင်းတော့မယ်ကျောင်းမို့အတွက်ကအစင်သက်လည်းဖြစ်နေပြီဒီဟိုနေငွေတန်ဖိုးကစမ်းတဲ့ချီကိုလမ်းနေချင်မပေးနိုင်ဘူးကျွန်တော်တို့ရောက်လာတဲ့ခါကျတော့သူတို့ကဖုန်းတော်ကြီးကကျွန်တော်တို့ကူညီမယ်သူ့ပြည်တော်ညာလေးဒီဖျားเจ้าကရောင်းရတော့မယ်တဲ့တို့နဲ့အတူတူလိုက်သွားရအောင်ဆိုတော့ကျွန်တော်တို့ကတော့မဟုတ်ဘူးကျွန်တော်တို့ကဒီယုံကြည်တော်သူတွေဖြစ်တဲ့အတွက်ဒီမှာကျွန်တော်တို့ဆက်ပြီးတော့ရက်တည်နိုင်ရအောင်ကျွန်တော်တို့ဖျားရှင်စီမှာဆုတောင်းမယ်ဖျားသခင်ကိုအားကိုးပြီးတော့ကျွန်တော်တို့ရှက်ဆက်ပြီးတော့ရှောက်ကြမယ်ဆိုပြီးတော့ဟိုကျွန်တော်တို့ကသူတို့ကိုဟိုနေတက်ဟိုနေဂရိခံမှုတွေပေးတယ်ဟာသူတို့ကလည်းအံ့ဩတာပေါ့ဘယ်လိုလုပ်ကြမှာလဲပေါ့ဒါပေမဲ့တစ်ဆင့်တစ်ဆင့်ကျွန်တော်တို့ဒီအခက်ခဲအများကြီးကြော်ဖြတ်သွားတော့ဒီဖျားချောင်းရဲ့တန်ဖိုးကိုကျွန်တော်ပေးစရာမလိုတော့ဘူးနောက်ပြီးတော့ကျွန်တော်တို့ကလည်းဒီမြန်မာ community မှာလည်းဒီ2014မှာအကောင်းဆုံးသောဆုကိုရခဲ့ကြတယ်မြန်မာဒုက္ခသည်ကိုကူညီပေးတဲ့ကျွန်တော်နဲ့ဒီအင်္ဂလိပ်ဒီကိုကိုနေဥဆောင်တဲ့ဟိုနေ Father Michael တို့ရဲ့တမိုင်းကြောင့်ဖျက်မှန် live ride ကိုသူတို့ဝယ်ပြီးတော့ Hollywood ရိုက်ချင်ဇက်ကအဖြစ်ရိုက်ချင်တယ်ဆိုပြီးတော့ကျွန်တော်တို့ခွန့်တောင်းတယ
်ရုပ်ရှင်ကိုဘသူတွေကရိုက်တာလဲဘယ်ကုမ္ပဏီကရိုက်တာလဲဆိုတဲ့အကြောင်းကိုပြောပြပါအောင
် Sony ကုမ္ပဏီကပေါ့ Sony ကုမ္ပဏီက sponsor ပေးတာကျန်တဲ့ဟိုနေရုပ်ရှင်ဟိုနေရိုက်တဲ့ director တွေကတော့သူတို့ကဟို Stewart ကုမ္ပဏီလို့လေသူတို့ခေါ်တယ်ဒါပေမဲ့သူတို့ကပေါင်းဆက်ပြီးတော့အကုန်လုံးစိတ်ဝင်စားစွာနဲ့သူတို့ကပေါင်းဆက်ပြီးမှရိုက်ရှိကြတာပေါ့
ဒီရုပ်ရှင်ဇာတ်ကားကိုအခုဒါကိုရိုက်ပြီးဆိုတော့ဒါအမေရိကန်ပြည်ထောင်စုမှာပဲဖြန့်ချိဖို့လားခင်ဗ
ျမဟုတ်ဘူးသူတို့ကဒီဇာတ်ကားကိုတကဘာလုံးဖြန့်ချိမယ်လို့သူတို့ပြောတယ်ဘာဖြစ်လို့လဲဆိုတော့ဒီဇာတ်ကားကိုသူတို့ကတကဘာလုံးလဲတွေ့စီချင်တယ်တကဘာလုံးကလူတွေလဲမြင်စင်ချင်တယ်ဒါအင်မတန်မှကိုဂုံစရာကောင်းတဲ့ဖြတ်သန်းမှုလေးဟိုစီစဉ်ဆောင်ရွက်မှုလေးတစ်ခုဖြစ်တယ်ဆိုပြီးတော့
ဟုတ်ကဲ့ဟိုဇလန်းနာမည်ရော
ဇလန်းနာမည်ကြတော့သူတို့က All six ဆိုတာတန့်ရှင်းသောသူများအားလုံးလို့အဓိပ္ပာယ်ရတယ်။ဒါဒီ all six ကိုယူရတယ်ဆိုတာလည်းဖျားချောင်းရဲ့ပင်ကိုနာမည်ပေါ့နော် all six ကနာမည်ရတော့
ဟုတ်ကဲ့ဒီရုပ်ရှင်ဇလန်းကဘယ်တော့လောက်စပြီးတော့ဖြန့်ချီဖို့အစီအစဉ်ရှိပါလဲ
ဒီနှစ်နော်2019ဩဂုတ်လ25ရက်မှာရုံတင်ပြီးတော့ပြသမှာဖြစ်တယ်ဟုတ်ကဲ့
ဆိုတော့ဒီအမေရိကန်မှာပဲပထမဆုံးစရုံတင်မှာပေါ့
အမေရိကန်ကနေစမယ်ဟုတ်ကဲ့အမေရိကန်တနိုင်ငံလုံးမှာတပြိုင်တည်းပေါ့
ဟုတ်ကဲ့ဆိုတော့ခုနဒီရုပ်ရှင်ဇလန်းအကြောင်းကိုပြန်ဆက်အောင်ပါကိုရဲဝင်းဆိုတော့ကိုရဲဝင်းတို့ကဒါတန်နစီပြည်နယ်ကိုစပြီးတော့အခြေချလာကြတဲ့အခါမှာခုနလိုပေါ့ဒီဖျားเจ้าကိုဘယ်လိုသွားပြီးတော့ဘာတွေအကူအညီတွေသွားတောင်းခဲ့တာလဲ
ကိုရောက်လာတဲ့ကြားတဲ့ခါကျတော့ကျွန်တော်ကဒီနှစ်ပေါင်း60 2009တုန်းက2008တုန်းကဆိုတော့နှစ်ပေါင်း60ပြည်ရင်းစစ်အောက်မှာကျွန်တော်တို့ရဲ့ကင်းရင်ဒုက္ခတွေကချီးပြင်းလာခဲ့ရကြတော့သူတို့ခင်ဗျာစာလည်းမတက်ကြတော့ဘူးကျွန်တော်တို့ကဟိုနေ့မြောက်များစွာအခက်ခဲနေဒီကိုရောက်လာတော့မြောက်များစွာအခက်ခဲကြုံရတော့ပေါ့ကြုံရတဲ့ခါကျတော့ကျွန်တော်တို့ကဆော့ဆော့အရရာပေါ့နော်ဟိုနေ့အကူအညီမှုတွေလိုအပ်တယ်ခုနကြောင်းပိစာတို့ကျမ်းမာရေးကိစ္စတို့လူမှုရေးကိစ္စတို့ဟိုအလုရှာတာတို့ပြဿနာတက်တာတို့ဆော့ဆော့အရာပေါ့ဆိုတော့အဲ့ဒီအခက်ခဲတွေအကူအညီတွေကိုကျွန်တော်သွားတောင်းတဲ့ခါကျတော့အဲ့ဒီသုံးတော်ကြီးကဘာပြောလဲဆိုတော့ကျွန်တော်တို့ကိုကူညီမယ်လို့ခွန်င်းသူကတိပေးလိုက်တယ်ဒါပေမဲ့သူတို့စီမှာတော့ပန်းထဲမှာငွေတပြားမှမရှိဘူးသူဖျားကြောင်းလည်းရောင်းရတော့မှာပေါ့ဒါပေမဲ့ဖျားသခင်ရှိတယ်ဆိုပြီးတော့ကျွန်တော်ယုံကြည်ရင်အတူတူနဲ့ဆက်ကပ်ပြီးတော့တရားဝင်တစ်ယောက်စတင်ပြီးရင်းနှီးမှုတွေရခဲ့ကြတာပေါ့
ကိုရဲဝင်းတို့ကအခုလိုမျိုးသွားပြီးတော့အကူအညီတောင်းတဲ့အချိန်မှာတော့အဲ့ဒီဖျားကြောင်းကဒါရောင်းထောက်ရောင်းဖို့ဆိုပြီးတော့အစီအစဉ်ဆွဲထားပြီးပြီပေါ့လေဒါပေမဲ့ဟိုဘလို့ကြောင့်မရောင်းပြစ်တော့တာလဲ
အဲ့ဒါလေခွန်င်းဒီဘလို့ကြောင့်မရောင်းဖြစ်တာလဲဆိုတာကဒီဖျားကြောင်းကိုဥဆောင်နေတဲ့ဖုံးတော်ကြီးကကျွန်တော်တို့ကအင်မတန်မကိုသူခွန်င်းချစ်ခင်မိသွားတယ်ဘာလို့ကျွန်တော်တို့ရဲ့ယူသားမှုတွေတယောက်တယောက်နဲ့အပြန်အလှန်ရိုင်းပင်းကူညီမှုနောက်ပြီးတော့ကျွန်တော်တို့ရဲ့ယုံကြည်မှုတွေသူကြည့်ပြီးတော့ကျွန်တော်တို့တအားသူဟိုနေချစ်ခင်မိသွားတဲ့ခါကျတော့ဒီလူတွေအတွက်အကောင်းဆုံးကူညီပေးမယ်ဆိုသူလမ်းရှာတော့လမ်းရှာတော့ကျွန်တော်တို့ရဲ့ဒီအင်္ဂလီကန်ဟိုနေဖျားเจ้าနေဆိုတာကတစ်နှစ်တစ်ချိန်မှာသာသနာပိုင်းချုပ်ရုံးမှာဟိုနေစီဝေးရှိတာပေါ့နော်သူတို့ရဲ့ Annual Conference ရှိတာပေါ့အဲ့ဒီမှာဟိုနေဘုန်းတော်ကြီးတွေကအယောက်ပေါင်း200ကျော်လောက်နဲ့အတူဖျားကြောင်တချောင်းတချောင်းရဲ့ကိုစားလာပြီးတော့ဟိုနေနှစ်ဆင်ညီလာခင်လာတက်ကြတဲ့လူတွေကလည်း300-400လောက်ရှိကြတဲ့ခါကျတော့အဲ့ဒီမှာကျွန်တော်ကို9မိနစ်လောက်စကားပြောခွင့်ပြုတယ်ပြုဖို့အတွက်ပတ်တောင်းဆိုတယ်ပတ်တောင်းဆိုတော့ဟိုနေဒီခနစီမှာရှိတဲ့ Bishop John Bauschman ကနေကျွန်တော်ကို9မိနစ်စကားပြောခွင့်ပြုလိုက်တယ်ခွင့်ပြုလိုက်တော့ကျွန်တော်ကအဲ့ဒီရတဲ့အခွင့်အရေးကိုပဲကျွန်တော်အကောင်းဆုံးဖြစ်ပေါ့နော်ဒါဖျားသခင်ချပေးလာတဲ့အခွင့်အရေးပဲဆိုပြီးတော့စီးပွားမှာကျွန်တော်တော်တက်ပြီးတော့အကူအညီတောင်းတာပေါ့ကျွန်တော်တို့ရာနှစ်ပေါင်း60လုံးလုံးတော်ရဲတောင်းနေမှာပြေးလွားလာခဲ့ရပြီးတော့အကူအညီမဲ့နဲ့ရက်တီလာခဲ့ရတယ်ဒါမှမဟုတ်ကျွန်တော်တို့ကဖျားရှင်ရဲ့ယုံကြည်မှုတစ်ခုတည်းကိုနဲ့ပဲကျွန်တော်တို့ကအခက်ခဲတွေကိုတစ်ဆင့်တစ်ဆင့်အောင်မြင်ပြီးတော့ဒီကိုရောက်လာခဲ့ကြတော့ပေါ့ဒီမှာရောက်တော့ကျွန်တော်တို့ကပညာလည်းမတက်ဘူးဘာလို့လဲဘာကံရမှန်းလည်းမသိဘူးအလုပ်လည်းမရှိကြဘူးအကူအညီမှုကလည်းဟိုပြန်လည်နေရာချလိုက်ပေးရ3-6 လောက်အကူအညီဖြတ်တောင်းလိုက်ကျွန်တော်ဘယ်တော့လို့တော့မှန်းလည်းမသိတော့ဘူးအခက်ခဲတွေကမြောက်များစွာခလေးတွေလည်းခလေးတွေမို့လို့ကွန်ဆောင်ဆိုလည်းကွန်ဆောင်မို့လို့တချို့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တွေလို့ထိခိုက်တွေလို့မို့လို့ပေါ့ဒီလိုလို့ကျွန်တော်တို့ကုညီဖို့လိုအပ်တာပေါ့အဲဒါကြောင့်မို့ကျွန်တော်တို့ကလောလောဆယ်ဝတ်ပြုကိုးကွယ်ဖို့တောင်ဒီဖျားကြောင်းမှာဆက်ပြီးဝတ်ပြုကိုးကွယ်ခြင်းနဲ့ဒါအပြင်ကျွန်တော်တို့ကိုအဖက်ဖက်ကနေကုညီပေးနိုင်မယ့်ဌာနအဖီဖီကနေကုညီပေးနိုင်မယ့်အကူအညီမျိုးလို့လည်းကုညီပေးပါကျွန်တော်တို့ကလာပြီးတော့ဟိုနေယုံယုံကြည်ကြည်နဲ့လာတင်ပြတောင်းဆိုတယ်လာပြီးတော့ကျွန်တော်ကင်းရင်တိုင်းသားဒုက္ခတွေနေဖြစ်တယ်အမတန်မကိုယူသားပြီးတော့ဟိုနေချက်ဆရာကောင်းတဲ့လူတွေဖြစ်ပါတယ်လို့ကျွန်တော်သူတို့တော့ပြီးတော့တင်ပြတောင်းဆိုတော့သူကချက်ချင်တော့အဖြေမပေးဘူးအစည်းအဝေးမှာအကုန်လုံးအကြအေးတွေစဉ်းစားကြတယ်ဒါပေမဲ့သူတို့ကဘာပြောလဲဆိုတော့ဒီဖျားเจ้าကိုရောင်းမဲ့ခါလေးတော့ခဏရွတ်ဆိုင်လိုက်ပါဆိုပြီးတော့အဲ့ဒီလောက်နေဟိုနေစတင်ခဲ့တာပေါ့
အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လွတ်လပ်ပြီးအမေကိုကင်းတဲ့စာနာဇင်းသတင်းမီဒီယာတွေမတည်ရှိနိုင်တဲ့လူအဖွဲ့အစည်းတစ်ခုဟာလွတ်လပ်ပြီးဒီမိုကရေစီနီးကြတဲ့လူအဖွဲ့အစည်းမဖြစ်နိုင်ပါဘူး။တမယိုးကြပုံနှိပ်နဲ့အသံလွှင့်မီဒီယာပဲဖြစ်စေ blog website နဲ့တခြား digital ပုံစံမီဒီယာတွေပဲဖြစ်စေတဲ့လူလက်ခွင့်ကနိုင်ငံသားတွေအတိတုဒ္ဒတိုးစီပြီးလူသားချင်းကြဲပြန့်တဲ့ဆက်သွယ်မှုကိုဖော်ဆောင်ပေးနိုင်ပါတယ်။လွတ်လပ်တဲ့စာနယ်ဇင်းသတင်းမီဒီယာကအချင်းပြတ်ချစားမှုကိုဖော်ထုတ်နိုင်ပါတယ်။ အရေးကြီးတဲ့ကိစ္စရပ်တွေရဲ့ကောင်းကျိုးဆိုးပြစ်ကိုဖော်ပြနိုင်ပါတယ်။ဥပဒေတွေနဲ့မူဝါဒတွေကိုရှင်းလင်းပြောပြပေးနိုင်ပါတယ်။စိတ်ကူးစိတ်တန်းတွေနဲ့အများပြည်သူဆွေးနွေးချက်တွေအပြန်အလှန်ဖလှယ်ဖို့လုပ်ပေးနိုင်ပါတယ်။လွတ်လပ်တဲ့လူ့အဖွဲ့အစည်းမှာအစိုးရဟာရွေးကောက်ပွဲကနေတဆင့်တရားဝင်မှုကိုရယူတာကြောင့်ဒီကိစ္စဟာအရေးကြီးပါတယ်။အတိတုဒ္ဒကျွယ်ဝတဲ့မဲဆန္ဒရှင်တွေကိုအလွယ်တကူဆွဲဆောင်နိုင်ခြင်းနဲ့ပြီးသူတို့ဟာအစိုးရရဲ့တာဝန်ခံမှုကိုကြည့်ပြီးတော့မဲထည့်ဖို့ဖြစ်နိုင်ခြင်းပိုများပါတယ်။တရင်လွတ်လပ်ခွင့်ကိုအကောက်အွယ်ပေးတာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအားကောင်းစေတယ်ဆိုတာထင်ရှားပါတယ်။ဒီထဲမှာတရင်အချက်လက်တွေကိုရှာဖွေတာ၊ရယူတာ၊မျှဝေတာစသည်အဖြစ်ပါဝင်ပြီးနိုင်ငံသားတွေအနေနဲ့စုံဖြတ်ချက်တွေကိုအတိတုဒ္ဒပြေဝစွာခြာနိုင်စေပါတယ်။ကမ္ဘာပေါ်ကအာဏာရှင်တွေဟာဒီအချက်ကိုသိကြပါတယ်။ဒါကြောင့်လဲသတင်းမီဒီယာနဲ့အမောင်ချထားတဲ့သတင်းတွေကိုရအောင်လိုက်ယူတဲ့သတင်းတောက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်ကြတာပါ။မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဒီနေ့ကိုသတ်မှတ်ပေးထားတာပါ။သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုသတိပြုမိစေဖို့ဒါဇင်ပေါင်းများစွာသောနိုင်ငံတွေမှာစာနယ်ဇင်းတွေစင်စာလုပ်ခံရ၊ဒဏ်ချခံရ၊ရက်ဆိုင်ခံရ၊အပိတ်ခံရတာတွေရှိနေတာကိုအသိပေးဖို့သတင်းတောက်တွေ၊အယ်ဒီတာတွေ၊ထုတ်ဝေသူတွေအနောက်ရှက်ပေးခံရ၊တိုက်ခိုက်ခံရ၊ထိန်းသိမ်းခံရဒါအပြင်အသက်ခံရတာတွေတောင်မှရှိနေတာကိုသတိရစေဖို့ရည်ရွယ်သတ်မှတ်ထားတာပါစင်စာလုပ်ခံရမယ်ဒါမှမဟုတ်အပိတ်ခံရမယ့်အန်ဒရယ်နဲ့ကြုံနေရတဲ့မီဒီယာတွေကိုအားပေးထောက်ခံတဲ့သူတို့ကြွန့်ကျင်ရာအတမူဝမ်းကြောင်းအလုပ်ကိုလုပ်ရင်းအသက်ဆုံးရှုံးသွားရတဲ့သတင်းတောက်တွေကိုအောက်မေ့သတိရတဲ့နေ့တစ်နေ့ဖြစ်ပါတယ်။လူ့အခွင့်အရေးတရားအဖြစ်တကမ္ဘာလုံးကအသိမှတ်ပြုထားတဲ့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကမ္ဘာတစ်ဝန်းကအစိုးရတွေကိုသတိပေးတဲ့နေ့လည်းဖြစ်ပါတယ်။သတင်းစာတွေမရှိတဲ့အစိုးရမျိုးဖြစ်တင်သလား။ဒါမှမဟုတ်အစိုးရဆိုတာမရှိပဲသတင်းစာတွေပဲရှိတာမျိုးဖြစ်တဲ့လားဆိုပြီးမေးလာရင်တော့ဒုတိယဖြေကိုဖြေဖို့တွန့်ဆုတ်နေမှာမဟုတ်ပါဘူးလို့အမေရိကန်ပြည်ထောင်စုကိုတီထောင်သူတွေထဲမှာအရှိန်အဝါအကြီးဆုံးတတိယမြောက်သမ္မတသောမတ်ဂျက်ဖာဆန်ကတခါတော့ကရေးပူပါတယ်မိမိတို့အစိုးရတွေရဲ့အခြေခံဟာလူတွေရဲ့သဘောထားမြင်မဲ့ဖြစ်ပြီးအဲ့ဒီအတိုင်းဖြစ်နေအောင်ထိန်းသိမ်းထားဖို့ရဟာပထမဆုံးညီမှန်းချက်ဖြစ်တဲ့နယ်လို့သောမတ်ဂျက်ဖာဆန်ကရေးခဲ့ပါတယ်ခင်ဗျာ
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမျက်မွန်ကပြောပြပေးပါအောင်ရှင်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားသတိပေးတဲ့ကြားကအငြိမ်းစားကြီးတဲ့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကိုသမ္မတဒေါ်နယ်ထရမ့်ကအမျိုးသားလူမျိုးရေးအကြံပေးအဖြစ်ခန့်အပ်ခဲ့တယ်ဆိုတာကိုအင်ဂျီရောကအတည်ပြုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်နိုဝင်ဘာ10ရက်ကသမ္မတနဲ့ဒီအိုဘားမားနဲ့အင်ဂျီရောမှတွေ့ဆုံစဉ်မှာသမ္မတအိုဘားမားကမစ္စတာထရမ့်ကိုကိုယ်တိုင်သတိပေးခဲ့တာဖြစ်တယ်ဆိုတာကိုအင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုခဲ့ပါတယ်။အမေရိကန်ဆိုင်ရာရုရှားတပ်အမတ်ကြီးနဲ့အဆက်အသွယ်ရှိတဲ့ကိစ္စနဲ့ပတ်သက်လို့ Flynn ကဒုသမ္မတ Mike Pence ကိုလိန်ညာပြောခဲ့တယ်ဆိုတာကို Trump အစိုးရတက်လာပြီးချင်းမှအင်မီရိုတာဝန်ရှိသူတွေကိုသူတတိပေးခဲ့တဲ့အကြောင်း Trump အစိုးရလက်ထက်ရှေ့တကြုံတာဝန်ကိုခိတ္တတာဝန်ယူခဲ့တဲ့ Sally Yates ကလည်းအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီခွဲကြားနာပွဲမှာပြောကြားခဲ့ပါတယ်ပြည်သစ်သမ္မတအဖြစ်နဲ့ပြည်သစ်ပြည်သူတွေရွေးချယ်ခဲ့သူအမန်နျူအယ်မက်ခရွန်ကိုကမ္ဘာတဝန်းကခေါင်းဆောင်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကဂုဏ်ပြုစကားပါနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမစ္စတာမက်ခရွန်စီကိုတင်းလာနေကတယ်လီဖုန်းနဲ့ဆက်သွယ်ဂုဏ်ပြုစကားပြောခဲ့တယ်လို့အင်ဗျူရောပြောခွင့်ရသူရှွန်စပိုက်ဆာကပြောပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းလဲတွေကိုအကြမ်းဖက်တဲ့နီးနဲ့ရရှိအောင်ပြောင်းလဲကြိုးစားခဲ့သူဖြစ်တာကြောင့်လန်ဒန်မြို့တော်ကအမြင့်ဆုံး Honorary Freedom of the City of London ဂုဏ်နူးဆောင်ဆုကိုရရှိခဲ့တဲ့ဒေါက်ဆန်းစုကြည်ကလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုကိုချီးကျူးခဲ့သလိုလန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံလာလည်ဖို့ဖိတ်ခေါ်လိုက်ပါတယ်။ NLD အစိုးရစူးစမ်းလုပ်နေတဲ့အပြောင်းလဲတွေနဲ့ဘလို့စိန်ခေါ်မှုတွေရင်ဆိုင်နေရသလဲဆိုတာသိရအောင်ကိုရိုင်းလာကြည့်ဖို့ဒေါက်ဆန်းစုကြည်ဖိတ်ခေါ်ခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့သမ္မတရွေးချယ်ဖို့အတွက်တောင်ကိုရီးယားပြည်သူတွေမဲပေးနေကြပါပြီရှင် ။မဆုမျက်မွန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ရှားဖောင်ပါရှင်။အင်ဂျင်နီယာကတော့ Jonah Cummins ဖြစ်ပါတယ်။အင်္ဂါနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.